Welcome to the Voice of America in Burmese.
မင်္ဂလာနေ့ရဲ့အစမှာဒေါရရှင်ဒီကိုစိတ်နှပြရှင်လန်းကျမ်းမြေကြပါစေခင်ဗျာ။ VOA American Dance 2016ခုနှစ်စက်တင်ဘာလ17ရက်တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ30 40 48 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့ရုရှားတို့ဂျာဝင်ဆောင်ရွက်ပေးခဲ့တဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုထောက်ခံကြောင်းစီးရီးယားအစိုးရကပြောပါတယ်မြောက်ကိုရီးယားနျူကလ িয়ার ဆန်သက်ဖောက်ခွဲမှုပြုလုပ်ပြီးတဲ့နောက်အမေရိကန်နဲ့တောင်ကိုရီးယားတို့ကရေဒီယိုတတိကြွဓာတ်တွေပါဝင်တဲ့ပစ္စည်းတွေကိုရှာဖွေနေကြပါတယ် US Open Tennis အမျိုးသမီးတဦးချင်းပြိုင်ပွဲမှာဂျာမနီသူအင်ဂျယ်လစ်ကာဗာအနိုင်ရသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဗီဒီနိုင်ငံအနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့ဆက်ပြီးထောက်ခံတွန်းအားပေးသွားမှာဖြစ်တယ်လို့လန်ဒန်အခြေစိုက် CSW တာဝန်ရှိပုဂ္ဂိုလ်တူကပြောကြပါတယ်
But I think it's 30 days, but my guess would be that she will probably continue this, the same policy.
Benedict Roger ပြောကြားသွားတာပါ။ဒီနေ့ပြီးမှတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူဥောင်ခင်းရဲ့မြန်မာရေးသုံးသက်ချက် American Indian သုံးအင်္ဂလိပ်စာနဲ့နောက်ပိုင်းမှာတော့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါအောင်ခင်ဗျာ
။စီးရီးယားနဲ့မဟာမိတ်ရုရှားဒီကမှာခင်ဗျာစီးရီးယားရဲ့မဟာမိတ်ရုရှားနဲ့အမေရိကန်တို့ပူးတွဲကြောင်းဝင်ဆောင်ရွက်ပေးခဲ့တဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုစီးရီးယားအစိုးရကလက်ခံလိုက်ကြောင်းအစိုးရပိုင်းစာနာသတင်းအေဂျင်စီမှစနေနေ့ကဖော်ပြပါတယ်လူသားချင်းစာနာထောက်ထားသောအပြင်အလက်ပိုမြို့မှာပြစ်ခတ်မှုတွေကိုစတင်ရပ်ဆိုင်တော့မှဖြစ်ကြောင်းစာနာသတင်းအေဂျင်စီမှဖော်ပြထားပါတယ်ဒါပေမဲ့အမေရိကန်နဲ့ရုရှားတို့အကြားအပြစ်ခတ်ရစဲရေးဆိုင်ရာသဘောတူညီချက်ရရှိပြီးနိုင်ငံပိုင်းအကြံမှာပဲစနေနေ့ကစီးရီးယားအစိုးရတပ်ဖွဲ့တွေကတိုင်းပြည်ဒေသကသဘုံတွေတရှိရနေရာတွေကိုစစ်လေရင်နဲ့ဘုံကျဲတက်ခတ်ခဲ့တယ်လို့တပုံတက်ဖွဲ့တွေဘက်ကလည်းအစိုးရထိန်းချုပ်ထားတဲ့ဒေသတချို့ကိုအမြောက်တီနဲ့ဖြစ်ခတ်ခဲ့တဲ့အတွက်ဒါဇင်ပေါင်းများစွာတည်ဆုံပြီးအများပြားလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အစိုးရဘက်ကတော့ခက်ခဲရှုပ်ထွေးပြီးဒဇယ်တပိုင်းအဖြစ်လျှို့ဝှက်တဲ့အမေရိကန်နဲ့ရုရှားတို့အကြားရရှိလိုက်တဲ့သဘောတူညီချက်ကိုထောက်ခံမဲ့အကြောင်းတူရကီအစိုးရနဲ့စီးရီးယားနိုင်ငံကအရေးပါတဲ့အတိုက်ခံအုပ်စုတွေကစနေနေ့မှာပြောပါတယ်။သဘောတူညီချက်အရလူသားချင်းစာနာမှုဆိုင်ရာအကူအညီတွေတည်တည်ပြတ်ပြတ်ပေးနိုင်ရေးအတွက်တနင်္လာနေ့နေဝင်တာနဲ့စီးရီးယားနိုင်ငံအတွင်းအပြစ်ခတ်ရစဲရေးသဘောတူညီချက်ဟာစတင်အသက်ဝင်မှာဖြစ်ပါတယ်
။မြောက်ကိုရီးယားကလည်းပြင်ဆင်မှုအချိန်မြောက်နဲ့အပြင်းထန်ဆုံးနျူကလ িয়ার ဆန်းသက်မှုတစ်ခုပြုတ်လုခဲ့တဲ့နောက်တနေ့ဖြစ်တဲ့စနေနေ့မှာပဲတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကရေဒီယိုတက်တိကြွဓာတ်တွေပါဝင်နေတဲ့ဖြစ်စီတွေကိုစတင်ရှာဖွေနေပြီလို့တောင်ကိုရီးယားယွန်ဟပ်သတင်းဌာနကပြောပါတယ်။စုံစမ်းစစ်ဆေးအဖွဲ့ဟာဇီနွန်လို့ခေါ်တဲ့ရေဒီယိုတက်တိကြွတက်ပါဝင်နေတဲ့ပစ္စည်းမျိုးပါမပါဆန်းသက်ဖို့လေတုနဲ့ရေနမူနာတွေကိုကောက်ယူมาဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার ဆန်းသက်မှုကနေသူ့ရဲ့လုံနိုင်စွမ်းနဲ့ပတ်သက်ပြီးကမ္ဘာခေါင်းဆောင်တွေရဲ့စိုးရိမ်ပူပန်မှုတွေရုတ်ချီးကြီးထွားလာတယ်လို့ချက်ချင်းလဲပြန့်နှံ့သွားခဲ့တယ်လို့တောင်ကိုရီးယားကစနေနေ့မှာပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းအင်ဟာတိတ်မြန်မြန်ဆန်းဆန်းနဲ့အတော်ကြီးကိုတိုးတက်မြင်မာနေတဲ့အနေအထားကိုရောက်နေပြီလို့စနေနေ့ကကျင်းပတဲ့တောင်ကိုရီးယားဝန်ကြီးအဆင့်ဆွေးနွေးပွဲမှာနိုင်ငံကြေးဝန်ကြီးရန်ပြောင်ရှိကပြောကြားခဲ့တယ်လို့မြောက်ကိုရီးယားကိုပိုးပြီးပြင်းထန်တဲ့အရေးယူမှုတွေချမှတ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။တရုတ်အစိုးရကလည်းအခုလိုမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသက်မှုတွေဟာကိုရီးယားကျွမ်းဆွယ်ဒေသတည်ငြိမ်ရေးနဲ့အေးချမ်းမှုကိုဖော်ဆောင်နိုင်မှာမဟုတ်ဘူးလို့ပြောကြားလိုက်ပြီးတင်းမာမှုတွေကြီးထွားနိုင်တဲ့လုပ်ရပ်တွေမလုပ်ဘဲနျူကလ িয়ার မဲ့ဇုံဖြစ်လာစေဖို့တက်နိုင်တဲ့မြတ်ပြန်ပြီးလုပ်ဖို့တရုတ်နိုင်ငံဆိုင်ရာမြောက်ကိုရီးယားတမန်ကြီးကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးချန်ယူစီကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့တောက်ချာနဲ့ဆန်းသက်မှုဟာပြင်ဆင်မှုအကျဉ်းဖြစ်တယ်လို့ကီလိုတန်10တန်လောက်ပောက်ကွဲမှုနဲ့ညီမျှတဲ့ပြင်းအား5.3%ရှိတဲ့ငလျင်ဖြစ်ပေါ်စေတဲ့ဆန်းသက်မှုတစ်ခုလည်းဖြစ်ပါတယ်။
Republican Party သမ္မတအလောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကိုမနစ်မြိုပွဲရလူတွေအဖြစ်ပြောဆိုမိတဲ့အပေါ် Democrat Party သမ္မတအလောင်း Hillary Clinton ကခပ်ပေါ်ပေါ်တောင်းပန်လိုက်ပါတယ်။ထရမ့်ကိုထောက်ခံသူထက်ဝက်လောက်ဟာလူမျိုးရေးဝါဒီတွေ၊လင်ဒူချင်းဆက်ဆံသူတွေကိုမုန်းတီးသူတွေ၊လိန်ခွဲခြားဆက်ဆံသူတွေ၊ Islam ဝါဒကိုမုန်းတီးသူတွေ၊ကိုနဲ့မတူတဲ့သူတွေကိုမုန်းတီးသူတွေစတဲ့မနစ်မြိုပွဲရလူအစုအဖွဲ့ဖြစ်ကြောင်းတောက်ကြံနေကပြုတ်လို့တဲ့ရမုံငွေရှာပွဲအခမ်းအနားတစ်ခုမှာပြောကြလိုက်ပြီးနောက်တနေ့စနေနေ့မှာကလင်တန်ကကြေညာချက်ထုတ်ပြန်ပြီးအဲ့ဒီလိုခပ်ပေါ်ပေါ်တောင်းပန်လိုက်တာဖြစ်ပါတယ်။အဲ့ဒီလိုပြောဆိုလိုက်မိတဲ့ တွေ့စိတ်မကောင်းဖြစ်မိကြောင်းအဲ့ဒီပြောဆိုမှုဟာရေဘူးကဆန်လွန်းကြောင်းကြီးညာချက်ထဲမှာဖော်ပြထားပြီးထရမ့်ကိုထောက်ခံသူထက်ဝက်လောက်ဟာအဲ့ဒီအုပ်စုထဲမှာအကျုံးဝင်နေသူတွေဖြစ်ကြောင်းပြင်ဆင်ပြောကြားလိုက်တာဖြစ်ပါတယ်။ Republican ဒုသမ္မတလောင်း Mike Pence ကတော့စနေနေ့ကဝါရှင်တန်မှာပြုလုပ်တဲ့Values Voter Summit လို့ခေါ်တဲ့စီဝဲတစ်ခုမှာ Trump ကိုထောက်ခံသူတွေဘက်ကခုခံကာကွယ်ပြောကြားခဲ့ပြီးသူတို့ဟာဘယ်အုပ်စုမှမပါဝင်သူတွေမဟုတ်ကြောင်းဒီလူတွေအားလုံးဟာအမေရိကန်တွေဖြစ်ပြီးအများနည်းတူအလေးစားခံတိုက်သူတွေဖြစ်ကြောင်းပြန်လည်ခြေပပြောဆိုခဲ့ပါတယ
်။လွန်ခဲ့တဲ့35နှစ်တုန်းကသမ္မတ Ronald Reagan ကိုလှုပ်ချံဖို့ကြိုးစားခဲ့သူ John Hinckley ကို Washington ဆေးရုံကအခုဆေးရုံကနေစနေနေ့မှာဆင်းကွင်းပေးလိုက်ပါပြီ။သူဟာသူ့ကိုယ်တိုင်အတွက်ဖြစ်စေလူမှုအတွက်ဖြစ်စေအန်ဒီယာရှိသူတူမဟုတ်တော့ဘူးလို့ဗဟိုတရားရုံးကဇူလိုင်လထဲမှာအမိန့်ချမှတ်ခဲ့ပြီးတဲ့နောက်မှာအခုလိုဆေးရုံကနေဆင်းကွင်းပေးလိုက်တာပါ။သူဟာ Washington DC အရှိတောင်ဘက်မိုင်150ကျော်အကွာ Virginia ပြည်နယ် Williamsburg မြို့ကအဆောက်တွေချထားတဲ့နေရာမှာအသက်60အရွယ်မိခင်နဲ့အတူနေထိုင်မှာဖြစ်ပြီးသူ့အတွက်ကန့်သက်ချက်တွေကဒါဇင်နဲ့ချီပြီးချထားပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ Hinckley ဟာသမ္မတ Reagan နဲ့နောက်ထပ်3ဦးကိုတနက်နေ့ပြစ်ခတ်ခဲ့တဲ့စိတ်မမှန်သူအဖြစ်နဲ့နှစ်ပေါင်း30St. Elizabeth ဆေးရုံမှာတက်ရောက်နေရတယ်လို့မကြခင်နှစ်တွေအတွင်းမှာလည်းနလန်ထူလာဖို့အတွက်အဲ့ဒီဆေးရုံမှာပဲကုသမှုခံယူနေရတာဖြစ်ပါတယ်။ Hinckley ဟာ1981ခုနှစ်တုန်းက Washington ကဟိုတယ်တစ်ခုရဲ့အဖြစ်မှာသမ္မတ Reagan နောက်ကိုလိုက်ပြီးတနက်နေ့ပြစ်ခတ်ခဲ့တယ်လို့ပြန်ကြားရေးတာဝန်ခံ James Bradley နဲ့ထောက်လိုင်းရရှိတအူးအပြင်ဒေသခံရဲရရှိတအူးကိုပါပြစ်တက်ခဲ့တာပါ။အပြစ်ခံရသူတွေအားလုံးဒဏ်ရာရရခဲ့ပေမဲ့ပြန်ကောင်းခဲ့တာဖြစ်ပြီး Brady ကအုံနောက်မှာရတဲ့ဒဏ်ကိုနှစ်ရှည်ခံစားခဲ့ရပြီး2014ခုနှစ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ
်။ UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကင်မရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကကာလာရှီချာပြုလုပ်နေတဲ့အငြင်းချမ်းရေးဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိနေပြီးနှစ်ဖက်သဘောတူညီချက်ကိုစနေနေ့အတွင်းလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအာဖဂန်အစိုးရထိပ်တန်းအရာရှိတွေနဲ့အရင်သဘုံအဖွဲ့ခေါင်းဆောင်ဟောင်းကူလ်ဘူဒင်ဟက်မာယာကဥဆောင်တဲ့အစိုးရဆန့်ကျင်လက်နက်ကိုင်အဖွဲ့ကပြောပါတယ်။သမရအရှရဖ်ဂါနီဥဆောင်တဲ့ညီညွတ်ရေးအစိုးရအဖွဲ့နဲ့ဟက်မာယာဥဆောင်တဲ့ HSE Islami အဖွဲ့တို့အကြားညီညာရေးဆွေးနွေးမှုတွေကာလအတန်ကြာပြုလုပ်ခဲ့တာမှာသဘောထားကွဲပြားမှုတွေအကျဉ်းချင်းရှိခဲ့တဲ့အတွက်ရှေ့မတိုးတိုင်ရှေ့မတိုးနိုင်ပဲဖြစ်နေခဲ့တာပါ။တောက်ကြနေနောက်ပိုင်းကသဘုံအဖွဲ့ခေါင်းဆောင်ရဲ့တားဖြစ်သူဟာဘီဘူရာမန်ဟက်မာယာကသူ့ရဲ့တရားဝင် Facebook စာမျက်နှာမှာသဘောတူညီချက်ရတော့မယ့်အကြောင်းကြေညာလိုက်တဲ့အတွက်နောက်နေ့ကြန့်ကြာနေရတဲ့ငြိမ်းချမ်းရေးသဘောတူညီချက်အပေါ်မျှော်လင့်ချက်အသစ်တွေတဖန်ပြန်ထွက်လာခဲ့တာပါ။ငြိမ်းချမ်းရေးသဘောတူညီချက်မှာပါတဲ့အခြေခံမူပေါင်းတွေအားလုံးကိုအစိုးရဘက်ကရော HSE Islami အဖွဲ့ဘက်ကပါသဘောတူကြတဲ့အတွက်စနေနေ့မှာကြေညာချက်ထုတ်ပြန်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်။အာဖဂန်သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ရှာဟူစေမူတာဇာဗီကလည်းဆွေးနွေးမှုတွေမှာတိတိတသာတိုးတက်မှုရှိတဲ့အကြောင်း VOA ကိုပြောပါတယ်။
ကဘာရက်ရက်ကမွတ်စလင်တသန်းခွဲကျော်ဟာ9ရက်ကြာကျင်းပတဲ့နှစ်ပတ်လည် Hajj ပွဲတော်ဆင်နွှဲဖို့အတွက် Saudi Arabia နိုင်ငံကိုရောက်လာကြပြီဖြစ်ပါတယ်။ဒီနှစ် Hajj ပွဲတော်ကို Iran ကမတက်ရောက်ပဲတပိတ်မှောက်ထားတာဖြစ်ပြီး Saudi Arabia နိုင်ငံကကျမ်းမာရေးနဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေဟာသူတို့ရဲ့တုံ့ပြန်လှုပ်ဆောင်မှုတွေတိတ်ညံ့ပြင်းတဲ့အပြင်ကျွန်းကျွန်းချင်းချင်းမကင်တွယ်နိုင်ဘူးလို့ Iran ကနေဝေဖန်လိုက်ပါတယ်။ Saudi Arabia က Hajj ပွဲတော်ကိုသွားမယ်အစားအီရန်ကရှီယာမွတ်စလင်တွေဟာသူတို့ရဲ့သာသနာအမည်ဖြစ်တဲ့ကာဘလာမြို့မှာပွဲတော်ကိုဆင်နွှဲကြမှာဖြစ်ပါတယ်။မနစ်တုန်းကဟတ်ပွဲတော်မှာမီနာမြို့ကလူအုပ်ကြီးတိုးဝင်ရင်သေဆုံးရသူအနည်းဆုံး2000လောက်ရှိခဲ့ပြီးအဲ့ဒီထဲမှာအီရန်နိုင်ငံသားကရာပေါင်းများစွာပါဝင်ခဲ့တာပါ။ဒါဟာဟတ်ဝိပုပွဲကိုအီရန်ကနေပထမဆုံးအကြိမ်ဖြစ်တဲ့သဘိတ်မှောက်တာတော့မဟုတ်ပါဘူး။ Saudi Arabia နဲ့အဆင်မပြေဖြစ်တိုင်းလုပ်နေကြဖြစ်ပြီး Syria နဲ့ Yemen ကပဋိပက္ခအခြေအနေတွေတိတ်ပြီးမြန်မာနေခြင်းမှာသူတို့နှစ်နိုင်ငံကလည်းတစ်ဖက်စီမှာပါဝင်ပတ်သက်နေတာကြောင့်ဖြစ်ပါတယ်။မွတ်စလင်တွေအနေနဲ့လှုပ်ဆောင်ရမယ့်အချက်ကြီး၅ချက်ထဲကအခုလိုဟတ်ပွဲတော်ကိုတက်ရောက်ဖို့အတွက်တစ်ချက်သတ်မှတ်ထားတာမို့သွားဖို့အတွက်တက်နိုင်သူတွေဟာတသက်မှာအနည်းဆုံးတစ်ကြိမ်တော့ဟတ်ဝိပုပွဲကိုတက်ရောက်ဖို့အတွက်ကြိုးစားကြတာပါ။ Saudi Arabia ကတော့မနစ်ကလိုမတော်တဆဖြစ်မှုမျိုးထပ်ပြီးမဖြစ်ဖွားစေဖို့မနစ်ကထက်လုံခြုံရေးကိုနှစ်ဆတိုးပြီးစီမံထားတာတွေ့ရပါတယ်။
US Open Tennis အမျိုးသမီးတဦးချင်းဘောလုံးပွဲမှာဂျာမနီနိုင်ငံသူအိန်ဂျယ်လစ်ကာဗာကချက်သမရနိုင်ငံသူကာရိုလီနာပလစ်ကိုဗာကိုအနိုင်ရပြီး2016ခုနှစ်ချန်ပီယံဆုကိုစွခုသွားပြီဖြစ်ပါတယ်။စနေနေ့ညနေကအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပတဲ့ချန်ပီယံလူပွဲမှာ၃ပွဲဆက်တိုက်အကြိမ်နဲ့ရှင်ပြိုင်ပြီးတဲ့နောက်မှာအိန်ဂျယ်လစ်ကာဗာကအနိုင်ရသွားတာဖြစ်ပါတယ်။ပထမပွဲမှာအိန်ဂျယ်လစ်ကာဗာက6-3 နဲ့အနိုင်ရလိုက်ပေမဲ့ဒုတိယပွဲမှာတော့ကာရိုလီနာပလစ်ကိုဗာက6-4 နဲ့အနိုင်ရလိုက်ပြန်တဲ့အတွက်တပွဲစီသေးရဖြစ်နေခဲ့တာပါ။တတိယပွဲမှာလည်းနှစ်ဦးစလုံးတူးကိုတူးအပြန်အလှန် break တွေလုပ်နိုင်ခဲ့ပေမဲ့အဆုံးသတ်မှာတော့ Angelic Cover က6-4 နဲ့အနိုင်ရလိုက်တာဖြစ်ပါတယ်။ဒါဟာ Angelic Cover ရဲ့ဒုတိယအကြိမ်မြောက် Grand Slam Champion ဆုလည်းဖြစ်ပါတယ်။2016ခုနှစ် Australian Open Tennis ပြိုင်ပွဲမှာလည်းအနိုင်ရခဲ့ပြီးဖြစ်ပါတယ်။အခု US Open မှာအနိုင်ရလိုက်တဲ့အတွက် Angelic Cover ဟာအမျိုးသမီး Tennis မှာကမ္ဘာအဆင့်နံပါတ်1ဖြစ်သွားပြီးဖြစ်ပါတယ်။1988ခုနှစ်မှာမွေးဖွားခဲ့တဲ့ Angelic Cover ဟာ Professional Tennis အားကစားသမားဖြစ်အသက်15နှစ်အရွယ်2013ခုနှစ်မှာစတင်ဝင်ရောက်ခဲ့တာဖြစ်ပါတယ်။ US Open ဆုကြီးအဖြစ် Angelic Cover အနေနဲ့ American Dollar 3,000 ခွဲရရှိသွားခဲ့ပါတယ်။US Open Grand Slam ဟာတင်းနစ်ပြိုင်ပွဲတွေအားလုံးမှာစုကြေးငွေအများဆုံးပြိုင်ပွဲလည်းဖြစ်ပါတယ
် Samsung ကုမ္ပဏီကအသစ်ထုတ်လိုက်တဲ့ Galaxy Note 7 smartphone ရဲ့ battery မီးလောင်တာတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာ Galaxy Note 7 smartphone တွေအသုံးပြုတာကိုရပ်တန့်ဖို့အတွက် Samsung ကုမ္ပဏီကစနေနေ့မှာတိုက်တွန်းလိုက်ပါတယ်နိုင်ငံပေါင်း10နိုင်ငံလောက်မှာဖြစ်ပွားခဲ့တာကိုတွေ့ရတဲ့နောက်မှာအခုလိုကြေညာလိုက်တာပါတောင်ကိုရီးယားနိုင်ငံတွေမှာအသုံးပြုနေတဲ့သူတွေအနေနဲ့ကုမ္ပဏီကဖွင့်ထားတဲ့ဆိုင်တွေမှာသွားပြီးအစားထိုးထုတ်ပေးတဲ့ဖုန်းတွေနဲ့လဲလှယ်ယူကြဖို့စနေနေ့အစောပိုင်းမှာပဲကုမ္ပဏီကပြောကြားခဲ့ပါတယ်။ American ပြည်ထောင်စုကအသုံးပြုနေသူတွေအတွက်လည်းတောက်ကြန်နေမှာအလားတူသတိပေးချက်တွေပို့ပေးခဲ့တယ်လို့သူတို့လက်ထက်မှာရှိနေတဲ့ Samsung ကုမ္ပဏီတို့ Galaxy Note 7 smartphone တွေကိုတခြား Samsung အမျိုးအစားတွေနဲ့ပြန်ပြီးလဲပေးမှာဖြစ်ပြီးဒေါ်လာအစိတ်တန်ငွေထုတ်ကပ်ပြားတွေကိုပါပေးမှာဖြစ်ပါတယ်။ Samsung ကုမ္ပဏီတို့ smartphone အလုံး2တန်းခွဲလောက်ဟာတန်ကြေးအဖြစ်ဒေါ်လာတန်ပေါင်း 9,000 လောက်တန်ဖို့ရှိတယ်လို့ကုမ္ပဏီရဲ့အစုရှယ်ယာတန်ဖိုးဟာလည်းတောက်ကြနဲ့ဈေးပိတ်ချိန်မှာ 3.9 ရာခိုင်နှုန်းထိကျဆင်းသွားခဲ့ပါတယ်။လေကြောင်းဌာနအများပြားကလည်းသူတို့ရဲ့လင်းစီခီးသွားတွေအနေနဲ့ Galaxy Note 7 smartphone တွေကိုလင်းခီးစင်အတွင်းမှာဖွင့်ပြီးအသုံးပြုတာတွေအားသွင်းတာတွေမလုပ်ကြဖို့အပြင်ခီးသွားအိတ်တွေထဲမှာမထည့်ကြဖို့အတွက်တားမြစ်လိုက်ပါတယ်။ Galaxy Note 7 smartphone တွေဩဂုတ်လမှာစထွက်လာချိန်ကစပြီးမီးလောင်မှုတွေရှိနေကြောင်းလူမှုကွန်ရက်တွေမှာပုံတွင်နဲ့တကွပေါ်ပြနေကြတာဖြစ်ပါတယ်။
Direct from Washington, the voice of America, VOA. ထိုင်တန်းရောက်နိုင်ငံကသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဒေါခင်မျိုးသက်တို့ကပြောပြခဲ့ကြတာပါ။အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုအရင်ဆုံးတော့ဒေါန်ဆန်းစုကြည်ခီးစဉ်နဲ့ပတ်သက်ပြီးပြောပြဖို့ရှိပါတယ်။ဗီတင်နိုင်ငံအနေနဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုထောက်ခံသွားမှာဖြစ်တယ်လို့ဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့ဆက်ပြီးတွန်းအားပေးသွားမှာဖြစ်တယ်လို့လန်ဒန်အခြေစိုက် CSW ရဲ့ဦးဆောင်သူတာဝန်ရှိတဦးကပြောကြားလိုက်ပါတယ်။မနေ့စနေနေ့က3ရက်ကြာခီးစဉ်အဖြစ်ဗီဒီနိုင်ငံကိုရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဗီဒီဝန်ကြီးချုပ်ထရီဇာမေအပါဝင်ဗီဒီပါလီမန်အကြီးအကဲတွေနဲ့တွေ့ဆုံမှုရှိပါတယ်။အကြောင်းစုံကိုတော့မတ်အင်ဂျင်နိုင်ကပြောပြမှာပါ
။ဇူလိုင်လကဗီဒီဝန်ကြီးချုပ်အသစ်ဖြစ်လာတဲ့ထရီဇာမေအနေနဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒဘယ်လိုရှိမလဲဆိုတာပြောဖို့စောနေသေးပေမယ့်အရင်ဗြိတိန်ဝန်ကြီးချုပ်ဆက်ဆက်ထားခဲ့တဲ့မူဝါဒအတိုင်းပဲဖြစ်လိမ့်မယ်လို့သုံးသပ်ကြောင်း CSW ခေါ်ကဘာလုံးဆိုင်ရာခရစ်ယာန်သွေးစည်းညီညွတ်ရေးအဖွဲ့အရှိအာရှရေးရာဌာနအကြီးအကဲ Benedict Rogers က VOA ကိုပြောပါတယ
် But I think it's 30 days but my guess would be that she will probably continue this the same
ပြောဖို့အချိန်စောသေးတယ်ဆိုပေမဲ့ဝန်ကြီးချုပ်ထရီဇာမေဟာအရင်မူဝါဒတွေအတိုင်းပဲဆက်ပြီးထားရှိမှာဖြစ်တယ်လို့ကျွန်တော်မျှော်လင့်ပါတယ်။မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးကိုအားပေးတာတိုင်းရင်းသားဒေသတွေကပဋိပက္ခတွေနဲ့ဘာသာရေးခွဲခြားမှုတွေအပေါ်စိုးရိမ်မှုတွေကိုဆက်ပြီးထုတ်ဖော်ပြောဆိုတာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုထောက်ခံတာစတာတွေဟာဗြိတိန်နိုင်ငံကမြန်မာအပေါ်ထားတဲ့မူဝါဒတွေဖြစ်ပါတယ်
။ဗြိတိန်နိုင်ငံဟာဥရောပသက်မကလို့ပဲလက်နက်ရောင်းချမှုပိတ်ပင်ထားတာကလွဲလို့မြန်မာအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုအားလုံးကိုလွန်ခဲ့တဲ့နှစ်တွေကတည်းကရုပ်သိမ်းထားတာပါ။ဒါကြောင့်ဗြိတိန်နိုင်ငံအနေနဲ့လက်ရှိဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုထောက်ခံအားပေးမှုတွေရှိနေတယ်လို့တပြိုင်နက်တည်းမှာပဲတိုင်းသားဒေသတွေမှာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတာလူမျိုးရေးဘာသာရေးခွဲခြားမှုတွေရှိနေတာတွေအပေါ်ဖိအားပေးမှုတွေကိုဆက်ပြီးထားအောင်မှာဖြစ်တယ်လို့ Benedict Rogers ကပြောပါတယ
် She I hope that Theresa May will raise with Dawn San Suu Kyi the ongoing issues of the ethnic conflict the situation in Rakhine State and whilst we
welcome the people to Yakhan Pi ne pyatana sa ra ri ko Dr. Aung San Suu Kyi ne twei de akha ma Pi Tei Win Ji Chauk Theresa May ga pyaw so swe ne lai me lo chano myin ma de တချိန်ထဲမှာပဲဒေါန်ဆန်းစုကြည်အစိုးရကမကြာသေးခင်ကဖွဲ့စည်းလိုက်တဲ့ကော်ဖီအာနန်ဥဆောင်တဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ကိစ္စ21ရာစုပင်လုံညီလာခံစတင်ကျင်းပနိုင်တဲ့ကိစ္စတွေကိုအလားအလာကောင်းတဲ့ခြေလှမ်းတွေအဖြစ်ဗြိတိန်ကထောက်ခံအားပေးမှာပါဒါကြောင့်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဒေါန်ဆန်းစုကြည်ဥဆောင်မှုကိုဗြိတိန်ကထောက်ခံသွားမှာဖြစ်တယ်လို့ဆက်ပြီးရှိနေတဲ့စိုးရိမ်ပွဲပြဿနာတွေကိုအပြေရှာနိုင်ရေးဖိအားပေးသွားမှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ထရီဇာမေဟာဒေါန်ဆန်းစုကြည်တက်ခဲ့တဲ့အောက်စဖို့တက္ကသိုလ်မှာပညာသင်ပွဲရခဲ့သူဖြစ်ပေမဲ့အရေးဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်နဲ့အခြားဗြိတိန်ဝန်ကြီးချုပ်တို့နဲ့မတူတာကမြမရေးစိတ်ဝင်စားမှုရှိခဲ့တယ်ဆိုတော့နောက်ကြောင်းမျိုးသူ့မှာမရှိခဲ့ဘူးလို့လည်းဘန်နဒစ်ရော့ဂျာစ်ကပြောပါရယ်ဒေါန်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်းမှာဗြိတိန်ဝန်ကြီးချုပ်အပါအဝင်ထင်ရှားပြီးမြမရေးစိတ်ဝင်စားတဲ့ဗြိတိန်ပါလီမန်အကြီးအကဲတွေနဲ့လည်းတွေ့ဆုံဖို့ရှိနေတာပါပြည်ထောင်နိုင်ငံခီးစဉ်ပြီးမှာတော့ဒေါန်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုစက်တင်ဘာလ14ရက်နေ့မှာဆက်လက်ထွက်ခွာလာမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေလိုက်ပါသွားပါတယ်ရှင်
။ဒေါန်ဆန်းစုကြည်ရဲ့ပြည်ထောင်ခီးစဉ်ကိစ္စမန်အင်ဂျင်နီကတင်ပြခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်။ကမ္ဘာအပေကံဗမာစစ်အစိုးရကိုအကြိုက်ပေးပြီးမြန်မာပြည်ကလိုချင်တာတွေကိုအလွယ်တကူရယူခဲ့တဲ့တရုတ်ဟာမိမိအကျိုးစီးပွားကိုကာကွယ်တဲ့မဟာဗျူဟာချမှတ်လာပါတယ်အထူးသဖြင့် NLD အစိုးရလက်ထက်မှာတရုတ်ဘက်ကစိုးရိမ်ပူပန်မှုတွေရှိလာတာကိုဥအောင်ခင်ကသုံးသပ်ရေးသားထားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြမှာဖြစ်ပါတယ်
ဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးအစုံဩဂုတ်လ20ရက်နေ့ကထုတ်ပြန်တဲ့ပူးတွဲသတင်းထုတ်ပြန်ချက်ဟာတရုတ်ရဲ့မဟာဗျူဟာသဘောတရားကိုရုံပြန်ဟပ်တယ်လို့ဖြစ်နေပါသေး။မြန်မာပြည်ကိုတင်ရစာတထုတ်ယူတဲ့နေရာအဖြစ်သာမကပဲတရုတ်စီးပွားရေးပိုးလမ်းမကြီးမှာအရေးပါတဲ့နိုင်ငံအဖြစ်ပါဖော်ပြထားပါသေး။လူအခွင့်အရေးနဲ့ပတ်သက်ပြီးဝေဖန်ခံရတဲ့တိဘက်နဲ့ရှင်ချမ်းကိစ္စမှာလည်းတရုတ်အစိုးရရည်တည်ချက်ကိုထောက်ခံထားတာတွေ့ရပါသေး။ပူးတွဲထုတ်ပြန်ချက်မှာပေါ်ပြတဲ့ဘက်ဆောင်ပူပေါင်းဆောင်ရွက်ရေးမူဝါဒကိုတရုတ်စစ်တပ်ကစဉ်းစားနေတာကြားပါပြီ။တရုတ်မဟာဗျူဟာကိုလေ့လာတဲ့အခါမှာစစ်စင်ရေးဗျူဟာ300ကိုတွေ့နိုင်တယ်လို့ဩဂုတ်လ22ရက်နေ့ထုတ် China Brief စာဆောင်မှာသူတေစီအဲဆာကာနီယာကရေးထားပါတယ်။ပထမကလူထုကိုစီယုံနဲ့ပြည်သူစန္ဒသိမ့်သိမ့်ရေးဖြစ်ပြီးဒုတိယကစိတ်ဓာတ်စစ်စင်ရေးဖြစ်ပါတယ်။တတိယကိုဥပဒေရေးရာစစ်စင်ရေးလို့ခေါ်ပြီးအပီပီဆိုင်ရာနဲ့ပြည်တွင်းဥပဒေအရမိမိရဲ့ပြန်ဘက်ကိုခြေဖြတ်တဲ့နိလန့်ဖြစ်ပါတယ်။ဒါပေမဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့ပြဿနာကိုတရားဥပဒေအရဆုံးဖြတ်တဲ့နိုင်ငံတကာခုံရုံးမှာတရုတ်အရေးနိုင်သွားပါတယ်
။တောင်တရုတ်ပင်လယ်ကရေပိုင်နဲ့အငင်းပွားမှုကိုဖြေရှင်းပေးဖို့နိုင်ငံတကာခုံရုံးကိုဖိလစ်ပိုင်ကရှောက်ထားတဲ့ကိစ္စတရုတ်ကလက်မခံနိုင်တဲ့အတွက်ခုံရုံးကျင်းပစဉ်မှာကန်နဂောဆလုပ်ခဲ့ပါတယ်။ဖိလစ်ပိုင်ရဲ့ရှောက်လက်ချက်ကိုတံပြန်ပြီးခြေပတာမျိုးလည်းမလုပ်ပါဘူး။ဒါကြောင့်တရုတ်မပါဘဲခုံရုံးကျင်းပပြီးဖိလစ်ပိုင်ရဲ့ရှောက်လက်ချက်ကိုလက်ခံတဲ့459မျက်နှာဆုံးဖြတ်ချက်ကိုဇူလိုင်လ12ရက်နေ့ကချမှတ်ပါတယ်။ဒါကိုတရုတ်ကလက်မခံဘူးလို့ဆိုပါတယ်။တရုတ်ပါဝင်ရေးဆွဲပြီးအတည်ပြုခဲ့တဲ့ကုလသမဂ္ဂပင်လယ်ပြင်ဥပဒေအရပြဿနာဖြေရှင်းတာကိုတရုတ်ကလက်မခံနိုင်တာပါ။ဥပဒေအရဖြေရှင်းရင်ရှုံးမှသိလို့ခါခါတီတီညှင်းဆိုခဲ့တာလည်းဖြစ်နိုင်ပါတယ်။နိုင်ငံတကာခုံရုံးမှာတရုတ်အရေးနှိမ်ပြီးမကြမီတရုတ်ပြည်ကိုဒေါ်စုရောက်သွားတာဖြစ်ပါတယ
်။ဗိုလ်ချုပ်မူကြီးတန်းရွှေခေါင်းဆောင်နဲ့ကစ်22မိနစ်မှာကူညီထောက်ပံ့ခဲ့လို့အပေါ်စီရခဲ့တဲ့တရုတ်ဟာဥသိမ့်စိန်လက်ထက်မှာလေဗရောင်းတောင်နဲ့မြေဆုံပြဿနာကိုရင်ဆိုင်လာရပါတယ်။ဒါကြောင့်တရုတ်အကျိုးစီးပွားကိုကာကွယ်တဲ့မဟာဗျူဟာချမှတ်ပါတယ်။ပြည်သူစန္ဒစစ်စင်ရေးဗျူဟာမှာတရုတ်ကိုမြန်မာပြည်သူတွေထောက်ခံလာအောင်ဆွေမျိုးပေါ့ဖို့ဆက်ဆံရေးကိုရည်ရှည်မြင့်တင်ဖို့ရည်ရွယ်ပါတယ်။တရုတ်ရဲ့ဘေးစားကမ်းစာနဲ့မကင်းသူတွေများလာလေလေထောက်ခံမဲ့သူများလာလေလေလို့ယူဆပါတယ်။တရုတ်ကျွေးတိုင်းမစားသူဟာ NLD ဆိုရပါ။တရုတ် Exim Bank ကထုတ်ချေဖို့တမန်ထားတဲ့ဒေါ်လာတန်း900မှာဥသိမ့်စိန်အစိုးရကတန်း400ကိုလက်ခံခဲ့ပြီးမြန်တဲ့တန်း300ကို NLD အစိုးရကလက်ခံဖို့မရည်ရွယ်ကြောင်းသိရပါတယ်။
ဗိုလ်ချုပ်ကြီးတွေကိုအကြိုက်ပေးပြီးမြမပြည်ကိုထင်းတယ်လို့ခြေလှယ်ခဲ့တဲ့တရုတ်ဟာအပီပီဆိုင်ရာမှာဝင်ဆက်တဲ့ဒေါ်စုနဲ့ဆက်ဆံရာမှာခံမှန်းလို့မရတာတွေရှိလာပါတယ်။ အမေရိကန်ကိုသွားရင်သမ္မတဥဘာမာကဒေါ်စုကိုစီယုံပြီးအရှိတောင်အရှမှာတရုတ်ဩဇာအရှိန်အဝါကြဆင်းအောင်ကြိုးပမ်းနိုင်တယ်လို့တရုတ်အစိုးရအကြံပေးပုဂ္ဂိုလ်တဦးဖြစ်သူပမောက်ခစွန်ကျင်ရုံးကဆိုပါတယ်မြမဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့မှန်ကန်စွာဖွံ့ဖြိုးတိုးတက်ရေးကိုအမေရိကန်လိုလားသလိုတရုတ်ကလည်းလိုလားတာမို့သက်ဆိုင်သူအားလုံးရဲ့အကျိုးစီးပွားကိုမထိခိုက်စေဘဲမြမအရေးကိုဆောင်ရွက်ကြဖို့ဩဂုတ်လ19ရက်ထုတ် Global Times မှာရေးထားပါတယ်ဒီပုဂ္ဂိုလ်ဟာတရုတ်အစိုးရအတိုင်ပင်ခံ Institute of Contemporary International Relations ရဲ့အရာတန်းဖြစ်ပါတယ
်ယူနန်တက္ကသိုလ်ပမောက္ခဘိုင်ရှီဟောင်းကတော့ဒေါ်အောင်ဆန်းစုကြည်အမျိုးအမြင်ရှိပုံကိုချီးကျူးရင်းမြစ်ဆုံကိစ္စရပ်ဆိုင်ထားတာဟာမြမဖွံ့ဖြိုးတိုးတက်ရေးကိုအကြီးအကျယ်ထိခိုက်တယ်လို့ဆိုပါတယ်အမေရိကန်နဲ့တရုတ်ကိုမျက်မြတ်တတာဆက်ဆံပြီးနိုင်ငံခြားစီမံကိန်းကြီးတွေကိုကင်တွင်နိုင်ဖို့လိုတယ်လို့ဆိုပါတယ်ဆိုလိုတာကတော့မြန်မာပြည်မှာအများဆုံးရည်တည်မြုံနှံတဲ့တရုတ်ရဲ့အကျိုးစီးပွားကိုဆန့်ကျင်တာမျိုးမလုပ်ဘူးပါပဲမြစ်ဆုံနဲ့ရှမ်းပြည်နယ်ကရေအားလျှက်စစ်စီမံကိန်းတွေဟာနိုင်ငံခြားအတွက်ရည်ရွယ်တာမို့ပြည်သူအတွက်အကျိုးမရှိတာကိုတရုတ်မေ့နေပုံရပါတယ်ဒေါ်ဆာစုကြည်ဟာအနောက်တိုင်းအသွေးအခေါ်နဲ့ကြီးပြင်းလာသူဖြစ်ပြီးအမေရိကန်ရဲ့မြမလီးရရလမ်းစဉ်မှာအလေးပေးခံရသူဖြစ်ပါတယ်။ဒါကြောင့်မို့တရုတ်ပြည်ခီးစဉ်နောက်ပိုင်းဖြစ်ပေါ်လာမယ့်ဒေါ်စုရဲ့အမေရိကန်ခီးစဉ်ကိုတရုတ်ဘက်ကပိုပြီးစိုးရိမ်ပူပန်နေပုံရပါတယ်။တောင်တရုတ်ပင်လယ်ပြဿနာနိုင်ငံတကာခုံရုံးတင်တဲ့အမှုမှာတရုတ်အရင်းနှိမ်သွားပြီးတဲ့နောက်ပိုင်းတရုတ်ဟာအထီးကျန်လူဖြစ်သွားပါတယ်။ဒါကြောင့်မြမအနေနဲ့မိမိနဲ့ဓာတ်ရိုက်မပတ်သက်တဲ့ကိစ္စတွေမှာတရုတ်ကိုလိုက်လျောနိုင်ပေမဲ့ပြည်သူကိုထိခိုက်မဲ့ကိစ္စမှာအမဒါဒါညင်းဆိုဖို့လိုအပ်ပါတယ်ခင်ဗျာ
ဥုံခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပြီးအခုခါတော့ American Indian 3 English သင်ခန်းစာကိုဒေါ်လာလတန်းကပို့ချပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီနေ့တွေပထမဦးဆုံးတင်ပြပေးမှာကတော့
stump
ဖြစ်ပါတယ် stump စာလုံးပေါင်းပြီးတော့ဓာတ်ရိုက်ဒီဘယ်ကတော့တင့်ငုတ်တူဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတီထောင်စဆစောပိုင်းကအမေရိကန်လူမျိုးတွေအနေနဲ့နေရင်းတွေကိုလယ်မြေဖြစ်အသုံးပြုဖို့မြို့ရွာများတည်ဖို့တစ်ပင်တွေခုတ်ထွင်ရှင်းလင်းကြပါတယ်ထိုစဉ်ကခုလိုမြို့တည်ရွာတည်တွေစီကိုနိုင်ငံရေးသမားတဦးလာပြီးမဲဆွေတဲ့အခါသူဟာလူအုပ်ကြီးကိုစကားပြောရမှာသူ့ကိုမြင်နိုင်ကြားနိုင်အောင်တင့်ငုတ်တူပေါ်တဲ့ပြီးနိုင်ငံရေးကိုတရားဟောရတာဖြစ်ပါလေ။အဲ့ဒီတော့နှစ်တွေးကြားလာတဲ့နှစ်အတူတင့်ငုတ်တူလို့အဓိပ္ပာယ်ရပြီးနာမ်ဖြစ်အသုံးပြုတဲ့ stamp ကိုကရိယာဖြစ်လဲအသုံးပြုလာပြီးအဓိပ္ပာယ်ကတော့နိုင်ငံရေးမဲဆွေတရားဟောဖို့တနေရာကနေတနေရာလှည့်လည်သွားလာခြင်းပဲဖြစ်ပါလေ။ခုဆိုရင်နိုဝင်ဘာလ10ရက်ချင်းပမေအမေရိကန်သမ္မတရွေးကောက်ပွဲဟာတလကွဲကြိုကြိုပဲလူတော့တာမို့Democrat Party ကသမ္မတလောင်း Hillary Clinton နဲ့ Republican Party သမ္မတလောင်း Donald Trump တို့ဟာအကြိတ်အနည်းမဲဆွဲလှုပ်ရှားနေကြပြီဖြစ်ပါတယ်။အထူးသဖြင့်သူတို့နှစ်ဦးဟာဘယ်ပါတီကနိုင်မဲဆိုတာကိုတည်တည်ချာချာမပြောနိုင်သေးတဲ့အပြည်နယ်တွေကိုသွားပြီးအလေးပေးမဲဆွဲလှုပ်ရှားနေကြတာသတင်းမီဒီယာတွေမှာအမြဲပဲတွေ့နေရပါပြီ။ခုလိုပြည်နယ်တွေကိုသူတို့ကိုယ်တိုင်သွားပြီးမဲဆွဲလှုပ်ရှားတာကို stamp လို့ပြောလို့ရပြီးသူတို့မဲဆွေရမှာပြောကြတဲ့မိကွန်းတွေကိုလည်း stamp speeches ရဲ့လို့ရည်ညွှန်းပြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ The governor is running for re-election and he's looking hard for votes. He'll stump the whole state next month and make speeches in over 50 cities and towns.
ပြည်နယ်ဥချုပ်ရေးမှူးဟာပြန်လဲအရွေးခံဖို့ရှိပါတယ်။သူကိုမဲပြေးကြဖို့သူတိတ်လိုလားနေတယ်။ဒါကြောင့်သူဟာလာမဲ့လတလလုံးမြို့ကြီးမြို့ငယ်ပေါင်း50ကျော်လို့ကိုလှဲ့လေသွားလာပြီးမဲဆွေမိကွန်းတွေပြောကြမှာဖြစ်ပါတယ်လို့ဒေဗီရပါပါတယ်။နောက်ထပ်တင်ပြပေးမယ့် idiom အသုံးကတော့
spin doctor
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက S P I N spin လှဲ့တာလဲပတ်စီတာDOCTOR doctor ဆရာဝန်လို့လုံးောက်ဒီပေးရပါတယ် idiom ဆိုရဲတော်ပိုက်ဒီပေးကတော့ဒီလိုပါမကောင်းတာကိုကောင်းအောင်ချီပြောတတ်တဲ့လူပကေအနှုတ်လက္ခဏာကိုအပေါင်းလက္ခဏာဖြစ်အောင်ပြောတတ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ် ခုလိုရွေးကောက်ပွဲနီးလာချိန်မှာရုပ်မြင်သံကြားကနေမက်စ်ဝဲလှုပ်ရှားတာတိတ်ကိုအရေးကြီးလာတဲ့အတွက်ကိုယ်စလဲလောင်းလို့အနေနဲ့ Spin Doctor Steve ငှားရလေးရှိပါတယ်။ Spin Doctor ဆိုတာကတော့ရုပ်မြင်သံကြားနဲ့သတင်းစာနယ်ဇင်းတွေမှာကိုယ်စလဲလောင်းတူကိုလူကြိုက်များအောင်စွမ်းဆောင်ပေးနိုင်တဲ့ပါရမီပါသူလူမှုဆက်ဆံရေးကျွမ်းကျင်သူတူကိုဆိုလိုတာဖြစ်ပါတယ်။တင်နစ်ဘောလုံးကိုအထူးလှည့်ခွေရိုက်ချက်နဲ့ပေးလိုက်ရင်တစ်ဖက်ကဘယ်လိုမှနိုင်အောင်ပြန်မရိုက်နိုင်တဲ့သဘောပါ။အချက်တဲတွေ့နေတဲ့နိုင်ငံရေးသမားတူအချောင်းကိုတုံထားတဲ့ George Rupi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our candidate gets in trouble in front of the TV cameras every time they ask him about the economy. We better get a good spin doctor to give him some quick coaching.
ကျွန်တော်ရဲ့ကိုယ်စလဲလောင်းကတော့ပြဿနာပါပဲဗျာ။ TV ကင်မရာရှိကြနိုင်ငံရဲ့စီးပွားရေးကိစ္စနဲ့ပတ်သက်လို့သူ့အမည်ကိုမေးတိုင်းဒုက္ခရောက်တော့တာပဲ။ဒါကြောင့်သူ့ကိုလက်ထပ်တင် जा ပေးနိုင်မယ့်အပြောကောင်းတဲ့ဗကေးတယောက်ကိုတော့အမြန်ဆုံးရှာကြပါစို့လို့အဓိပ္ပာယ်ရပါတယ်။ခုနောက်ဆုံးတင်ပြပေးမယ့် ATM အသုံးကတော့
Jump on the bandwagon.
ဆိုတာပဲဖြစ်ပါတယ်။ JUMP jump on on ကတော့အပေါ်ကိုခုန်တက်လိုက်တာဖြစ်ပါတယ်။ BAND band ကတော့အတီးမို့ WAGON wagon ကတော့လှဲဆိုတော့ bandwagon ဝဟာရရဲ့အဓိပ္ပာယ်ကအတီးမို့နဲ့ဖြောပြေးသူတစုကိုတည်ယူပို့ဆောင်ပေးတဲ့လှဲဖြစ်ပါတယ်။တမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင်ရေဒီယိုရုပ်မြင်သံကြားတို့မပေါ်မီခေတ်ကဆိုနိုင်ငံရေးသမားတွေအနေနဲ့လူမှုရဲ့အာရုံကိုရထိုင်ဖို့အတီးအမို့ဖြောပြေးသူတွေပါတဲ့လှဲကိုသူတို့နာမည်ကြော်ညာကပ်ပြီးလှည့်လည်မဲဆွေခဲ့ကြပါလေ။အတီးမို့သမားတွေကလည်းလူအုပ်ကြီးဝိုင်းလာအောင်ကျေနိုင်မြချေအောင်တီးမို့ကြတဲ့အတိုင်းဝင်ရောက်ရွေးချယ်ခံမဲ့ကိုယ်စလောင်းကိုလူကြိုက်များတယ်လို့ယူဆရင်ပမွားနိုင်ငံရေးသမားတွေကအဲ့ဒီကိုယ်စလဲရဲ့မဲဆွေတဲ့ယထာဘော်ကိုခုံတက်ကြပြီးကျုပ်တို့တော့ဒီကိုယ်စလဲဘက်ကဖြိုးဆိုပြီးတော့ထောက်ခံမှုပြသရာကဒီအတုံးဆင်းသက်လာတာဖြစ်ပါလေ။ခုကိမှာတော့အတီးမို့သမားတွေကိုလှဲပေါ်တင်ပြီးလိုက်လံမဲဆွေတာမျိုးတော့မရှိတော့ပါဘူး။ဒါပေမဲ့လို့လေနိုင်ငံရေးယုံကြည်ချက်ကို bandwagon ဆိုပြီးညှိညွန်းအသုံးပြုလာကြပြီးအဖွဲ့အစည်းတစ်ခုခုပါတီတစ်ခုခုအယူဆအသစ်တစ်ခုခုကိုသဘောကျလို့ထောက်ခံသူများတဲ့စီးဝင်ခြင်းရင် jump on the bandwagon ဆိုတဲ့အသုံးကိုညှိညွန်းအသုံးပြုလာကြတာကိုတွေ့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Sometimes you can tell who is going to win a big office like president or governor by watching how many other politicians come running to jump on his bandwagon and get credit for supporting him.
တမရာဒါမှမဟုတ်ပြည်내အုပ်ချုပ်ရေးမှုတို့လိုရာထူးတွေအတွက်ဘယ်သူနိုင်ရမလဲဆိုတာကိုသူ့ကိုဝိုင်းထောက်ခံကြတဲ့အရေးအတွက်ကိုကြည်ချင်းအဖြစ်ကြိုတင်သိနိုင်ပါတယ်လို့ဒေဗေရပါတယ်။ဒီနေ့တွေသောရရှင်များကိုတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Stump Spin doctor, jump on the bandwagon.
တို့ဖြစ်ကြပါလေ။နောက်တစ်ပတ်ခုလိုချိန်မျိုးမှာလေရွက်ောက်ပွဲနဲ့ပတ်သက်တဲ့ EDM အသုံးတွေကိုတင်ပြပြီးမှမှုစောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာသန်တင်ဆက်တဲ့ American Indian သင်ကန်းစာကိုနားဆင်ကြရတာပါခင်ဗျာ။ဒီလိုအင်္ဂလိပ်သင်ကန်းစာတွေကို VOA ရဲ့မနက်ခင်းအစီအစဉ်တိုင်းမှာတင်ဆက်နေတာဖြစ်ပါတယ်။VOA ကထုတ်လွှင့်ပြီးသမျှရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို burmese.voanews.com အင်တာနက်စာမျက်နှာမှာဖတ်ရှုနားဆင်နိုင်သလို VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com email လိပ်စာကိုဆက်သွယ်ပြီးစာရေးသားပေးပို့နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့ကဘာကျော်ဖြစ်ရက်တစ်ခုနဲ့ပတ်သက်ပြီးတင်ဆက်ချင်ပါတယ်။နယူးယောက်မြို့မှာဖြစ်ခဲ့တဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးဟာဒီကနေ့မှဆိုရင်15နှစ်တင်းတင်းပြေသွားပြီဖြစ်ပါတယ်။အခုလိုဆယ်စုနှစ်နဲ့ချီကြာလာတဲ့ပြည်မဲ့ကိုယ်တိုင်တွေ့ကြုံသူတွေကတော့ဒီအဖြစ်အပျက်ကိုမမေ့နိုင်ကြသေးပါဘူး။ဒါနဲ့ပတ်သက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်။2000ခုစက်တင်ဘာလ17ရက်နေ့မနက်8နာရီခွဲလောက်မှာအယ်ကိုင်ဒါအကြမ်းဖက်သမားတွေပြန်ပြီးဆွဲလာတဲ့အမေရိကန်လေကြောင်းလိုင်းနဲ့ United Airlines လေယာဉ်တွေကနယူးယောက်မြို့မှာရှိတဲ့ World Trade Center အမွှာမျောစင်အဆောက်အုံကြီးကိုမိနစ်ပိုင်းပဲခြားပြီးဝင်တိုက်ခဲ့တဲ့အတွက်လူပေါင်း 3,000 နီးပါးသေဆုံးခဲ့ရပြီး 6,000 ကျော်ဒဏ်ရာရကာအဆောက်အုံနဲ့ပိုင်ဆိုင်မှုပေါင်းအမေရိကန်ဒေါ်လာ 7 billion ကျော်ဆုံးရှုံးခဲ့တာပါ။အဲ့ဒီအချိန်တုန်းကနယူးယောက်မြို့မှာဆူရှိဆိုင်ပိုင်ရှင်တဦးဖြစ်သူဦးထွန်းရွှေကတော့ပြိုကျသွားတဲ့ World Trade Center နားကအဆောက်အုံမှာအလုပ်လုပ်နေသူဖြစ်ပါတယ်
။အဲ့ဒီနေ့မနေ့ခုနှစ်နာရီ25လောက်မှာကျွန်တော်ဆိုင်ရောက်တယ်။ဆိုင်ရောက်တော့အဲ့ဒီ Short Tower ပေါ့။ Short Tower မှာပထမလေရင်တိုက်လိုက်တော့တိုက်ရကြည့်ပြီးတော့ဆိုင်လက်ပွင့်လို့မရဘူး။ရဲတွေကအကုန်လုံးဟိုအလုပ်တော့အဲ့ဒီနေရာတဝိုက်မှာတားထားတယ်ပေါ့ဗျာ။တိုက်ရကြည့်နေတော့မယ်နာယူဝက်လောက်ကြာမှာကျွန်တော်ခေါင်းဝတ်တဲ့နေရာမှာအဲ့ဒီဒုတိယလေရင်ကြီးကဖြတ်လာတယ်။ဖြတ်လာတော့ဗာလဲကနောက်တစ်စီးတွေလာပြီးသူနေနေလေးပဲအဲ့မှာကျွန်တော်တို့တော့တာဝါတယ်ဟုတ်တယ်မြောက်ဝဲမြောစင်းမှာတာဝါကြီးမှာတိုက်လိုက်တာအာကျွန်တော်ကောင်းမတည့်တယ်မှာပဲအဲ့ဒါလည်းတိုက်ချသွားတာဟာအဲ့ဒါအဲ့တိုက်ကြီးရတွေကအကွဲစားတွေနဲ့ကျွန်တော်တို့ဒီတိုက်နေတာတိုက်မဝေးတော့ကျွန်တော်တိုက်ကြည့်လို့ရှိတ်ဖြစ်သွားပေါ့လှုပ်ပြီးတော့တကားတယ်ပြည့်တဲ့အချိန်မှာလူတွေအကုန်လုံးပြေးသွားတယ်ကျွန်တော်လည်းပြီးပဲပြီးလို့ပြရမယ်မိဖို့တွေကလှိမ့်ဝင်တော့တယောက်တစ်ယောက်ကဒီ၅ဘီလောက်တော့မှသဲသဲခွခွမမြင်ရဘူးပေါ့ဗျာအဲ့ဒါနဲ့ဟိုကဲဘက်ပြေးရမှာမသိတော့ကျွန်တော်ဟိုဘက်က West 9 ဘက်က Highway လမ်းမှာယူတက်ပြီးတယ်တက်ပြီးတော့ကားတွေကတစ်စီးတစ်စီးတိုက်ရ Highway လမ်းမှာအဲ့ဒီမှာပဲမြင်မကောင်းပါဘူးဗျာအဲ့ဒီလေမောကျတဲ့ခြေတော့ဘိုင်းစားတွေနဲ့ဘာတွေနဲ့တော့တွေ့တော့အဲတချို့ဆိုရရင်မှာပဲထိုင်ဖို့ပဲမှမတော်ထိုင်ဘူ
း New York မြို့လေ World Trade Center နဲ့တိတ်မဝေးလှတဲ့နေရာမှာ Graphic Designer အဖြစ်လုပ်နေတဲ့ Mr. Barma ခေါ်ကတ်တွန်ဝင်းထွန်းကလည်းသူကြုံခဲ့ရတဲ့ 9/11 ဖြစ်ရက်နဲ့ပတ်သက်ပြီးပြန်ပြောင်းပြောလာပါတယ
်။အလုတ်မှာကျွန်တော်မနေ့8နာရီလောက်ဆိုရင်ကျွန်တော်အလုတ်ကိုရောက်လိရှိတယ်။ 9/11 ဖြစ်တော့အဲ့မှာပထမဒဇင်းအဆောက်အဦတစ်ခုကိုတိုက်ပြီးရဲ့အချိန်မှာကျွန်တော်စတိလိုက်တာ။ဒုတိယဒဇင်းကနောက်အဆောက်အဦကိုတိုက်တဲ့အချိန်မှာကျွန်တော်ကိုယ်ကအဲ့မှာတွေးလိုက်ရတယ်။တာဝါကြီးလောင်းနေရအောင်တွေးလိုက်ရတာ။ဘာလို့ကျွန်တော်ဆင်းတဲ့အချိန်မှာတစ်ခုလုံးလောင်းနေပြီ။မပြိုသေးဘူး။နောက်ကျွန်တော်နဲ့မင်းမွေးမှာလုံးလုံးတဲ့ဗမာမိတ်ဆွေတယောက်နဲ့မဟန်တန်ကျွန်းရဲ့အထက်ဘက်ကိုတက်ပြေးရတာအဲ့ရတရာကြီးတစ်ခုကနေပြီးတော့ကွင်းဆိုဖြတ်ပြေးရတာအားလုံးကချီချင်ပြေးရတာစိတ်ထဲမှာပြည့်လွှားနေတဲ့အချိန်မှာနောက်ကိုလှည့်ကြည့်လှည့်ကြည့်ဒီကိုလုံးကြီးနဲ့ဘယ်လိုသွားသတိရလဲဆိုတော့ဗမာပြည်မှာရှီလေးလုံးကပြေးကြလွှားကြပြေးကြခတ်ကြတဲ့အချိန်မှာကျွန်တော်ရှိခဲ့တာကိုသွားပြီးသတိရပြီးတော့စိတ်လည်းမကောင်းဘူ
း15နှစ်ကြာလာပြီဆိုပေမဲ့ကိုယ်တိုင်ကြုံခဲ့ရသူတူအနေနဲ့အကျန်းဖက်မှုတိုက်ဖြတ်ရေးကိုအမြဲအားပေးနေကြောင်းဦးထွန်းရွှေကပြောပါတယ်
။ကိုကအရင်ကတော့နေရောက်မှခြေချမဲ့လူဆိုတော့အစီဘွားကိုပြတ်တယ်ဆိုပြီးတော့ဒီတဲတုံးလေးကိုတော့နည်းနည်းနာကြည့်တာပေါ့ဗျာ။အဲဒါကတော့ကျွန်တော်နှစ်ဆိုင်ရှိတော့ကျွန်တော်အစီဘွားရဖို့အစဉ်ပြေတယ်ဆိုတော့ဝေါ်ဒိတ်စန္ဒအပေါ်တက်မှာကျွန်တော်က delivery တစ်ခုရဲ့အဲဒီ94မှာကျွန်တော် delivery ပို့လိုက်ဆိုင်ကလုံးဝပဲပါသွားတယ်။ဒီကောင်လေးကဒီလိုပဲသူများရဲ့ဒူဒူတွေရဲ့စီဘွားကြီးတွေရဲ့တိုက်ဖြစ်စီနေသူတို့တော့အမြင်မကြည့်ဘူးပေါ့ဗျာဒါပေမဲ့ဘလို့ကောမလဲဒါကတဘာနဲ့ဝမ်းဖြစ်တော်ဆိုလို့လဲဖို့ကန်လို့ပဲသတ်မှတ်တာပေါ့ဆိုတော့လေအစိုးရကတော့ဒီမှာတော့တိတဲ့တိုင်းပဲလေသူနည်းသူအနဲ့သူကတော့ဒီတိုက်ချက်ရေလုံနေပါပဲကျွန်တော်တော့ကိုကခါတဲ့လူဆိုတာအဲ့ဒီဘက်ကတော့အားပေးပ
ါတကယ်တော့အပြစ်မဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့အကြမ်းဖက်မှုဟာမရှိသင့်တော့ဘူးလို့ကာထွန်းဝင်းထွန်းကသုံးသပ်ပါတယ
်နောက်အခုလို15နှစ်ကြာလို့အဲ့ဒီကြောင်ပြန်တွေးတဲ့အခါမှာလောကမှာဒုစုံတယောက်ပဲဖြစ်ဖြစ်အကွက်စီးပဲဖြစ်ဖြစ်နိုင်ငံပဲဖြစ်ဖြစ်မကျေနပ်လို့ရှိရင်တခြားဖြစ်ရှင်းစရာတွေအများကြီးနည်းလမ်းတွေရှိရနဲ့တက်တက်နဲ့မစီးမဆိုင်ဒါမှမပတ်သက်တဲ့လူသားတွေကိုဖြစ်စည်းဖို့တတ်ဖို့ဖြတ်ဖို့ကြံတာဆိုတာအတော်မကောင်းတဲ့ကိစ္စဒါဘလို့မှလက်ခံစရာအကြောင်းမရှိဘူးအဲ့တော့ဒီစိတ်ကူးစိတ်တန်းကြီးနဲ့ဒီလိုအကျင့်ဆိုးကြီးဟာဘယ်ကဘာမှမရှိတင်တော့ပါအကျန်းဖတ်တယ်ပဲပြောပြော
လက်စားချည်ရဲ့ပြောပြောဘာပဲပြောပြောပေါ့ဒါကြီးကဘယ်လိုမှလက်ခံတဲ့အကြောင်းမရှိဘူး
တိုက်ခိုက်ပြိုကျသွားတဲ့ New York World Trade Center နေရာမှာအခုတော့၄တောက်တွင်းသဏ္ဍာန်အထိမ့်မှန်နေရာတစ်ခုပြန်လည်တိစောက်ထားပြီးတည်ဆုံးသူတွေရဲ့အမည်စင်းကိုဖော်ပြထားပါတယ်ခင်ဗျာဒီရဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုတော်ရရှင်နေနားဆင်နေရတာပါအခုတော့ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်ထားတဲ့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရပါမယ
်မင်္ဂလာပါခင်ဗျာစနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကနေကြိုးစားပါတယ်နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာ UK နဲ့ American ခီးစဉ်တွေဒီကနေ့စတင်တော်ပါပြီဒါအခုကျွန်တော်တို့ထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်ည9နာရီခွဲဆိုရင်ဒေါ်ဆန်းစုကြည် UK နိုင်ငံမှာရောက်နေပြီလို့ယူဆရပါတယ်အဲဒီကနေတဆင့်သူကအမေရိကန်ပြည်တော်စုကိုလာမှာပါအမေရိကန်ပြည်တော်စုမှာပထမဦးဆုံးဝါရှင်တန် DC မြို့တော်ကိုလာပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမယ်လို့သိထားပါတယ်အဲဒီဆွေးနွေးပွဲအတွင်မြန်မာနိုင်ငံပေါ်မှာအမေရိကန်ကတောက်လျှောက်နှစ်ပေါင်းများစွာချမှတ်လာခဲ့တဲ့ဒဏ်ခတ်အရေးယူမှုတွေကရုပ်သိမ်းပယ်လျှော့တာတွေပြီးပြီးတဲ့နောက်ပိုင်းမှာကြံနေသေးတဲ့ဒဏ်ခတ်အရေးယူမှုတွေကနေပြီးတော့ဘာတွေကိုရုပ်သိမ်းမလဲဘာတွေကိုရှော့ပတ်မလဲစသဖြင့်ဆွေးနွေးမယ်လို့လည်းသတင်းတွေထွက်ထားတာရှိပါတယ်ဆိုတော့မြန်မာနိုင်ငံပေါ်မှာတန်ခတ်ရိတ်မှုတွေကအခုအချိန်မျိုးမှာဆက်ပြီးတော့ထားသင့်သေးသလားထားသင့်နေဆိုရင်လည်းဘာကြောင့်ပေါ့လေမထားသင့်တော့ဘူးဆိုရင်လည်းအပီးရုပ်သိမ်းသင့်တာလားဘာတွေကိုရှော့သင့်တာလဲဘလို့ထားသင့်တာလဲစသဖြင့်ကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပြဖို့ဖိတ်ခေါ်တော်သူနှူးတဲ့မှာဒူးကနိုင်ငံရေးလေတာသုံးသက်သူစာရေးဆရာဦးတန်းစိုးနိုင်ဖြစ်ပါတယ်နောက်ဒူးကလည်းပဲမြန်မာနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာလေတာသုံးသက်သူဒူးဖြစ်တဲ့ကိုစီယာသူဖြစ်ပါတယ်တိုင်းပအောင်ဆွေးနွေးမဲ့တော်ရရှင်တွေလည်းရှိပါတယ်ကျွန်တော်တို့ရဲ့အစီအစဉ်ထုံးစံအတိုင်းပါပဲပအောင်ဆွေးနွေးမဲ့သူအားလုံးထိတိမိမိနဲ့လိုရင်းတူရှင်ဆွေးနွေးပြဖို့ကြိုတင်ပြီးတော့မေတ္တာရက်ခံပါတယ်ဆိုတော့ပထမဦးဆုံးတိုင်းပအောင်တိုင်းရဲ့ဆွေးနွေးပြမဲ့သူတွေရဲ့ပင်တိုင်းဆွေးနွေးပြမဲ့သူတွေရဲ့အမြင်တော်တော်ကိုနောက်ထောင်ကြည့်အောင်ပါဇာဥတန်းဆွေးနိုင်ခင်ဗျာဇာဥတန်းဆွေးနိုင်နေမြန်မာနိုင်ငံပေါ်မှာအမေရိကန်ကကြံ့နေသေးတဲ့တန်ခတ်ရည်ရွယ်မှုတွေရုပ်သိမ်းသင့်ပြီးလို့ယူဆပါသလား
မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲမှုကအဆင့်တစ်ဆင့်ကိုရောက်ရှိလာတဲ့အချိန်မှာတော့ဆန့်ရှင်နဲ့ပတ်သက်လို့ဖြစ်ရှော့မှုတွေလုပ်ခဲ့တာတွေရှိပါတယ်ဒါမဲ့အကုန်လုံးမဟုတ်သေးပါဘူးအဲ့တော့အခုချိန်မှာအဓိကကျန်းနေတာကတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့ပုံကိုယ်ကြီးခရိုနီတွေပေါ့ဗျာနောက်သူတို့ဟိုတတိယတွေပေါ့နော်ဒီလူတွေနဲ့ပတ်သက်ပြီးတော့ဒီချိန်မှာတော့ကျွန်တော်တို့နိုင်ငံရေးအဖြေလျော့မှုတွေလုပ်တင်နေဆန့်ရှင်တွေရုပ်သိမ်းနေတယ်လို့အကြံဉာဏ်ယူဆပါတယ်ဒါမဲ့ဆန့်ရှင်အားလုံးရုပ်သိမ်းမှုတော့မလိုအပ်သေးဘူးလို့ထင်ပါတယ်ဘယ်ပိုင်းလဲဆိုတော့ဆီလနဲ့ပစ္စည်းနဲ့ပတ်သက်တဲ့ကိစ္စမှာဆန့်ရှင်ကိုတော့ရုပ်သိမ်းဖို့မတင်လျော်သေးပါဘူး။ဘာကြောင့်လဲဆိုတော့အခုပြီးခဲ့တဲ့27ရာစုပင်လုံးအစည်းအဝေးဟာဗမာပြည်ရဲ့ငြိမ်းချမ်းရေးအတွက်ကျွန်တော်တို့အမခံချက်ပေးနိုင်တဲ့အခြေအနေမရှိသေးတာရဲ့နောက်တစ်ခုကဆက်လက်ပြီးတော့ဒန်နာလက်နက်ကင်ခွဲစီတွေနဲ့တတ်မတော်ကြမှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေအောက်မှာကျွန်တော်တို့စီရေးဆိုင်ရာကန့်သတ်ချက်တွေကိုတော့ဆက်ပြီးတော့လုပ်တင်တယ်လို့ထင်ပါတယ်ခင်
။ဟုတ်ကဲ့ဦးတန်းဆွေနိုင်ကျေးဇူးအများကြီးတင်ပါတယ်။ကိုစရာသူကရောဘယ်လိုမြင်ပါလဲခင်ဗျာ။
ကျွန်တော်ကတော့ဟိုဒါဟိုရတားဆွေရပေါ့နော်ဒီဒေါ်ဆန်းစုကြည်လဲ25နှစ်လောက်သူစောင့်နေရတဲ့ဟာအခုဟာသူလဲအာဏာရပြီအခုသူရင်ဒီလူနိုင်ငံတကာလဲလှည့်သွားသွားလာပြီးတော့သူကဟိုမြန်မာနိုင်ငံအကျိုးစောင့်ရွက်နေပြီဆိုတော့သူ့ကိုကျွန်တော်တို့ကအားပေးတဲ့အနေနဲ့ပေါ့နော်သူလက်ထက်မှာမြန်မာနိုင်ငံစီးပွားရေးတိုးတက်သွားတယ်လူမှုရေးတိုးတက်သွားတယ်ဆိုတာဟိုဖြစ်သိခြင်းနဲ့အတွက်ကြောင့်မလို့ဒါကကျုံ့မှလည်းဖြစ်မယ်ဘာလဲဆိုတော့သူရှိဆုံးကျုံ့မှပဲဒါကအမေရိကန်ဆွေရလည်းသူစကားဆိုရင်ဒါနားထောင်နိုင်မယ်ပေါ့နော်အမေရိကန်ဆွေရလည်းနောက်ပြီးတဲ့ကကြတော့ဟိုဘက်မှာကလည်းအိုဘားမားကအဲပြီးတော့မယ်ပေါ့နော်အိုဘားမားတက်ပြန်အကုန်တော့မယ်ဆိုတော့နောက်ဘယ်သူတက်မယ်မှန်းကျွန်တော်မသိဘူးဆိုတော့ဟိုအခီလာရီတက်လာရင်တော့ကျွန်တော်တို့ကဒါအဆင်ပြေနိုင်တယ်ဒါပေမဲ့ဒေါ်နယ်ထရမ့်တက်လာရင်တော့ကြောင်းနေ
ဟုတ်ကဲ့ကိုစရာသူ line တိတ်မကောင်းပါဘူးကိုစရာသူကြားရင်ဖုံးချလိုက်ပါကျွန်တော်တို့ပြန်ခေါ်ပါမယ်ဆိုတော့ကျွန်တော်ကိုစရာသူကိုပြန်ဆက်သွင်းနေတဲ့အချိန်ခုနကဘယ်နဲ့ဆွေးနွေးသူဦးတန်းဆွေးနေတဲ့ဘောထားလဲကျွန်တော်တို့သိထားပြီးသားအချိန်တရရဲ့ပအောင်ဆွေးနွေးမဲ့တော်ရရှင်တချို့ကိုဖိတ်ခေါ်ပါမယ်ပထမဦးဆုံးတရရဲ့မျိုးကဥလှမြင့်ဆွေးနွေးဖို့အလှည့်ပါဥလှမြင့်ဘယ်လိုသဘောရပါသလဲဒဏ်ခတ်ရည်မှုတွေရုပ်သိမ်းသင့်သလားထားသင့်သေးသလား
ကျွန်တော်ကတော့ရုပ်သိမ်းသင့်တယ်ဆိုရင်အမြင်ဘက်ကရပ်တည်ပါမယ်ကျွန်တော်ကတော့ဒီ1990ကျော်လောက်ကဒီဆန်ရှင်ရမူရကိုမှားပါတယ်လို့အဲ့ဒီကကျွန်တော်တို့တောက်လျှောက်ဝေဖန်ခဲ့ပါတယ်ဆိုတော့ဟိုဆရာတို့ပြန်စဉ်းစားကြည့်ပါအခုပိတ်ဆို့တာလည်းအနည်း20ကျော်ခဲ့ပြီနေနေစေကြတော့ကျွန်တော်တို့ဘာရီရတော့အဲ့ဒါပြန်ကြည့်တဲ့အခါဟာလာညာဖြစ်နေဆိုကတော့ခရိုနီဟာလာအတိုင်းကြီးမွဲသွားတာဒါပဲကျွန်တော်တို့ရပါတယ်ထူးထူးခြားခြားကျွန်တော်တို့ဘာမှကျွန်တော်တို့မရရတာမတွေ့ပါဘူးဒါကြောင့်မလို့ဦးလူဆက်ဆံတာမှပို့ပြီးတော့ကျွန်တော်ကတော့အချိန်တို့အတွက်မှအကျိုးရှိတယ်လို့မြင်ပါတယ်အားလုံးပြင်ဆင်နေပါတယ်ခင်ဗျ
ဟုတ်ကဲ့ဦးလာမြင့်ကျေးဇူးအများကြီးတင်ပါတယ်ကိုဇေယသူလိုင်းမပြောင်းရောက်ပါပြီကိုဇေယသူကဆွေးနွေးတာပြတ်မသွားပါဘူးဆိုတော့တက်ဆက်လေးဆက်ပြီးတော့ကအဆုံးသက်လေးဆက်ဆွေးနွေးပေးပါခင်ဗျာ
ဟိုအကျူတဘောပူပေါင်းဆောင်ရလာတဲ့ဟိုဘာမှာဆက်ရှိနေတုံးလေးပေါ့နော်သူကလည်းလာပိုင်းလောက်ပဲကျန်တော့တာဆိုတော့အဲ့ဒီအချိန်လေးအခုပေါင်းပြီးလှုပ်လိုက်မှာပဲတိုင်ရှင်ရရုပ်သွားမှာတော့မဟုတ်ဆိုရင်တော့ကျွန်တော်တို့ကဒေါ်နယ်ထရန့်တက်လာရင်ကျွန်တော်တို့ကဘာမှပြောမရဘူးပေါ့နော်အဲ့တော့ဒေါ်ဆန်းစုကြီးရှိနေတယ်ဒါပေမဲ့ကြာသွားနိုင်တဲ့အခါကျတော့ဒေါ်ဆန်းစုကြီးရောအိုဘားမာရောပြိုင်သူရှိနေတဲ့ဒီ3-5လပေါ့နော်ဒီချက်ချက်ဘဝအချိန်လေးအတွက်မှာတော့ဒါဆန့်ရှင်းကိုရုပ်အောင်လုပ်လိုက်စီစဉ်တာပေါ့အားလုံးရုပ်စီစဉ်တာဟုတ်ဟုတ်
ဟုတ်ကဲ့ဆိုတော့ရုပ်တန်းစုနိုင်ရုပ်တန်းစုနိုင်ကဒီစစ်လက်နဲ့ပစ္စည်းပိုင်းပေါ်လေဒီကအဖြစ်တော့စစ်ဖက်ဆက်ဆံရေးပိုင်းမှာတော့အမေရိကန်နေနဲ့ရည်ယူတာတွေဆက်ထားတင်တဲ့လူယူဆတော့ဒီစစ်တပ်ကိုပို့ပြီးတော့ရုပ်သိမ်းမှုတွေရုပ်ပြီးတော့ပို့ပြီးတော့ထိတွေ့ဆက်ဆံတာကရောပိုကောင်းတဲ့လမ်းကြောင်းလို့မသုံးသတ်နိုင်ဘူးလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆိုလိုတဲ့အဓိပ္ပာယ်ကတော့ပြည်သူချင်းဖြစ်နေတဲ့အချိန်မှာဒီမြန်မာတပ်မတော်ကိုစစ်လက်နဲ့ဒီရောင်းချတဲ့ကိစ္စကိုကျွန်တော်ကန့်သတ်ပြီးတော့ဆက်ပြီးတော့လှုပ်ထားဖို့ပါဒါပေမဲ့တစ်ချိန်တည်းမှာအမေရိကန်တပ်မတော်နဲ့မြန်မာတပ်မတော်နဲ့ပူးပေါင်းပြီးတော့အပြန်လှန်ဒီစစ်ဘုတ်ဆိုင်ရာဝါဒတွေဒီတပ်မတော်တိဆောက်ရေးဆိုင်ရာကိစ္စတွေတပ်မတော်မှာဒီမိုကရေစီစိတ်ဓာတ်ပြန်ပေါ်အောင်လုပ်တာလေအဲ့ဒါအပြင်တိတိပူပြီးကျေပြန့်စွာပြောမယ်ဆိုလို့ရှိရင်တော့ဒီကုလသမဂ္ဂရဲ့ဒီငင်းငင်းကြီးအစီအစဉ်ဒီမှာပါဝင်ပူးပေါင်းတာရှားတဲ့ဒီစစ်တမ်းနဲ့တည်းရဲ့တပ်မတော်နှစ်ရရဲ့ပူးပေါင်းဆောင်ရွက်ရေးကိုကျွန်တော်ကတော့အားပေးလို့တဲ့သဘောထားနဲ့ပြောတာပါကျွန်တော်ပြချင်းနေဆိုတာကတော့စစ်လက်နဲ့ဒီရောင်းချတဲ့ကိစ္စတစ်ခုတည်းကိုသာပြောတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တဲဆွနေသူနူးဖြစ်တဲ့ဦးတန်းဆိုးနိုင်ရောကိုစရာသူရောယောကစီးပွားရေးပိုင်းနဲ့ပတ်သက်လို့တော့ကြံနေသေးတဲ့ပိတ်ထားတဲ့အားလုံးကိုရုပ်သိမ့်တယ်လို့ယူဆကြတာပေါ့နော
်ဟုတ်ပါတယ်ခင်ဗျာ
ကိုစရာသူလည်းဒီတိုင်းပဲနော
်
ဟုတ်ကဲ့ဆိုတော့အဲ့ဒီအထဲမှာဒီတတိပုဂ္ဂလပေါ့လေပုဂ္ဂိုလ်တဦးချင်းလိုက်အမေရိကန်ကတော့ဒါ SDN ဆိုပြီးတော့သူတို့ခေါ်တာပေါ့ specially designated nationals လူပုဂ္ဂိုလ်တဦးချင်းစီကိုပြတ်မှတ်ထားပြီးတော့သူကပိတ်ထားတာရှိပါတယ်ဒါကျွန်တော်နံပါတ်နဲ့တကွာထုတ်မပြောချင်ပါဘူးအားလုံးလည်းသိပြီးသားပါဆိုဒီပုဂ္ဂိုလ်တွေကိုပိတ်ထားတာတွေကိုလည်းပဲရုပ်စေခြင်းတဲ့တဘောလားခင်ဗျဦးသားဆုနိုင်ရေ
ကျွန်တော်ကတော့အဲ့ဒါတွေနဲ့ပတ်သက်လို့တော့ဒီပုဂ္ဂိုလ်ကြီးကပြတ်မှတ်ထားတယ်ဆိုတော့အဲလူတွေကကျွန်တော်တို့ကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီပြည်ရဲ့စေစုအလက်ထက်ကစုအနေပူပေါင်းပြီးကြီးပွားချမ်းသာတဲ့လူတွေဖြစ်တာပေါ့အဲ့တော့ကျွန်တော်တို့နိုင်ငံတကာနဲ့ပူပေါင်းဆောင်ရွက်ပြီးတော့ရင်းနှီးမြှုပ်နှံကြမယ်ဆိုလို့ရှိရင်သူတို့မပါလို့ရှိရင်ကျွန်တော်တို့အနေနဲ့တော်တော်လေးခက်ခဲရှိပါလိမ့်မယ
်
ဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းခရိုနီတွေကိုပယ်ထားမယ်အဲကျွန်တော်တို့ချွန့်ချန်ထားမယ်ဆိုတဲ့သဘောထားမရှိဘူးလို့ယူဆပါတယ်ကျွန်တော်အဲ့ဒီသဘောထားကိုလက်ခံပါတယ
်ဟုတ်ကဲ့ဆိုတော့ကိုစရာသူလည်းပြောပါဦး
ဟုတ်ကျွန်တော်ကဟိုဆရာဦးသားဆုနိုင်ပြောလို့ပါပဲကျွန်တော်တို့စီးပွားရေးကတသေးလေးမှာကဒီလူအကြီးတွေပေါ့လေသူတို့ကစီးပွားရေးအမ်ပါတာကြီးတွေအများကြီးရှိတာတော့ဒီလူတွေပယ်ထုတ်လိုက်ရင်ပြောရမယ်ဆိုရင်အများကြီးမကြံဘူးပေါ့လေသူတို့ကလုံနိုင်ကြိုင်နိုင်နဲ့ပတ်ဆိုင်ရှိတဲ့လူတွေကလည်းသူတို့ဖြစ်တဲ့အခါကျတော့တကယ်တမ်းသူတို့စီကသူတို့ကတကယ်တမ်းတော့မတရားစီးပွားချမ်းသာလာတာဆိုရင်သူတို့စီကပတ်ဆိုင်ကကျွန်တော်တို့ပြည်သူတွေဖွံ့ဖြိုးတိုးတက်ရေးမှာများများတုံးဖို့လိုတယ်ပေါ့နော်ဆိုတဲ့အခါကျတော့သူတို့ကိုပယ်ထားလို့မရတဲ့အခါကျတော့ခုနကဒေါက်ဆန်းစုကြည်ကိုယ်တိုင်နဲ့ကဒီလူတွေနဲ့ကိုသူတေချာတွေ့ပြီးတော့ဟိုအဲ့လူတွေကလည်းဒေါ်ဆန်းစုကြည်ကိုပွဲတွေဖိတ်ပါညာသူတို့တွေဆွေးနွေးကြရတဲ့ဟာတွေတော့တွေ့ရတယ်ပေါ့နော်ဟိုတကားပိတ်ဆွေးနွေးပွဲတွေဘယ်လိုရှိကြလဲတော့မသိပါနဲ့ကျွန်တော်မြင်ရတော့ဒေါ်ဆန်းစုကြည်ကတော့အဲ့လူသူတယောက်ချင်းကိုအဲ့လိုမျိုးစိတ်ကအဲ့လူထားတာမျိုးတော့မရှိဘူးသူကတော့ပူးပေါင်းဆောင်ရွက်စီစဉ်ပုံရတယ်ပေါ့နော်ကျွန်တော်အနေနဲ့ကတော့လေစီးပွားရေးကွန်မြူတိုတက်မှရမှာဆိုတော့လူကရွေးနေလို့မရတဲ့အတွက်ကြောင့်ပေါ့နော်ဆိုတော့ဒီစီဝါရေးဆိုင်ရာရေးပိတ်ဆို့မှုတွေကတော့ရုပ်စေချင်တာပေါ့
ဟုတ်ကဲ့ခင်ဗျကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတယ်မောင်ဆွေခင်းဆိုတဲ့သောတာရှင်ကတော့အခုဘယ်နေဆွေးနွေးသူနဲ့ဘော်ဒါနဲ့ကွဲပုံရပါတယ်သူကမြန်မာပြည်မှာစင်အတွက်ဂျင်ငယ်ပြည်ရစိတ်အတွက်ပင်လဲဆိုသလိုတေးတာကြည်တာပေါ့လေစင်ရဲ့ချမ်းသာကွာဟမှုဖြစ်ခဲ့ပါတယ်တဲ့စီဝါရေးပိတ်ဆို့မှုတွေကတိုင်းပြည်ရဲ့တင်ရန်ဇာတတွေကိုအလွဲသုံးစားလုပ်ပြီးအလွန်တရာချမ်းသာနေတဲ့လူစုကိုပဲထိခိုက်မယ်ထင်ပါတယ်တဲ့ဒါကြောင့်ဆက်လက်ထားရှိစေချင်ပါတယ်ယင်းနှိမ့်နှံမှုတွေနဲ့စီဝါရေးပိတ်ဆို့မှုတီးကြစီဆိုရင်ပေါ့တဲ့မောင်ဆွေခင်ဆိုတဲ့သောတာရှင်ရဲ့သဘောထားပါအခုတိုင်းရဲ့ဆွေးနွေးမယ်နောက်ထပ်သောတာရှင်တို့ဖိတ်ခေါ်ပါမယ်ရှမ်းပြည်နယ်လာရှုမျိုးကဦးကိုကိုကြီးဦးကိုကိုကြီးသဘောထားဆွေးနွေးပါခင်ဗျာ
ဆရာဦးသားဆွနိုင်ပြောလို့ပါပဲကျွန်တော်ဆက်လက်တဲ့ပစ္စည်းနဲ့မဟာဗျူဟာမြောက်ကုန်ပစ္စည်းတွေကိုတော့ပိတ်ထားတင်ပါတယ်တခြားအခြေခံလူလက်တန်းစားတွေနဲ့အခြေခံနဲ့လူလက်တန်းစားတွေအတွက်ကတော့အစောဦးတွေပညာရေးကဏ္ဍတွေကိုတော့ဖွင့်ပေးဖို့လိုပါတယ်အသေးစားအလက်စားလုပ်ငန်းတွေကွန်ပျူတာတက်မှလည်းကျွန်တော်တို့နိုင်ငံရဲ့အခြေအနေပိုကောင်းလာမယ်လို့မျှော်လင့်ပါတယ်အမေရိကန်နဲ့ဗီယက်နမ်လိုဆက်ဆံတယ်လို့ကျွန်တော်မြန်မာနဲ့အမေရိကန်ကိုလည်းအဲ့လိုစီးပွားရေးကောင်းနိုင်တဲ့အနေအထားမျိုးတွေကိုကျွန်တော်တွေးချင်ပါတယ်နောက်ကျွန်တော်မြန်မာကြောက်စင်းကို တူပြည်ကိုပဲအားကိုးနေရတော့တူကြောင့်တူကိုပို့ပဲအစားကျွန်တော်တို့အမေရိကန်မှာရှိတဲ့ကျွန်တော်တို့ကြောင်းမြေကျန်တာလုပ်ငန်းတွေထဲမှာဖွင့်ပြဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်တော့သာသီရဲ့ပုံရိပ်ကလည်းအရင်ကြီးလာပြီလို့ကျွန်တော်ထင်ပါတယ
်စလိုင်းပြန်ရပါပြီစလိုင်းသဘောထားဆွေးနွေးပါခင်ဗျ
โอเคซันชินฉ่ำมาดิสร้าขึ้นเดซันชินยกติ้งดาลุยเดอะตออะกุตรุซันชินโหว่าติตางกะตะหนิตะหนิเวตู้เออะกุซูเนเรเนียมาจุนโจแจติยาดากะดีโอบามากะอานาเลียวมาหมอบะอูดาคอนเกรสกะฉ่ำมาเรอุซาบะตูเวเตลาเตลาฮิลลารีเวเตลาเตลาโหว่าโดนัลด์ทรัมป์เวเตลาจาดาคอนเกรสเนซายเนคะจารอดาซุ่ยซันลุบะอูอะระจองอะกุเฉิงญูมาจุนโลปิตูทูโหနောက်ပြီးတော့နိုင်ငံတော်အပြောင်းအလဲကအားလုံးမပြောင်းလေးသေးဘူးအဲ့တော့အားလုံးရုပ်သိမ်းနေဆိုရင်ကျွန်တော်တို့ကနောင်တရဆရာတွေဖြစ်လာမယ်ဆိုင်းစင်းဆိုတာမြန်မာနိုင်ငံဒီမိုကရေစီဖြစ်ပေါ်လာဖွင့်တဲ့တကယ်တွန်းအားတစ်ခုရှိပါအဲ့ဒါကြောင့်အစိုးတည်ရင်တော့ကျွန်တော်တို့မလုစီချင်ဘူးဘာကြောင့်လဲဆိုတော့လူထုဘလောက်အခန်းစားခွင့်ရှိမလဲတော့ကြအားလုံးရုပ်သိမ်းပေးပြီးတော့မှဟိုကျွန်တော်တို့လူထုကလည်းနစ်နာပြီးတော့မှဘာမှချိုးမရှိပဲနဲ့ဒီပြောင်းလဲလဲဆက်နေတော့မြင်ဆိုရင်တော့မကောင်းပါဘူးအဲ့ဒါကြောင့်ငင်းချင်းရင်လာခါနဲ့ကိုလည်းတင်ကြည့်ပြီးတော့ပါတနည်းတနည်းကျွန်တော်တို့တဖြည်းဖြည်းနဲ့ဆော့တာကောင်းမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆလိုင်းကျေးဇူးများကြီးတင်ပါတယ်ဆလိုင်းနဲ့သဘောထားတူမဲ့သောရရှင်တူ Facebook ကနေ comment ပေးပြီးဆွေးနွေးထားတာရှိပါတယ်ကျွန်တော်သဘောရလုံးဝမယုတ်သိမ့်စေချင်သေးပါအကြောင်းရင်းကဟိုဘက်ကလုံးဝမယုံလို့ပါပဲကလင်ကြီးချက်တွေအများကြီးပဲတဲ့ဆိုတော့ရောက်တန်းဆိုးနိုင်ဒီလိုမျိုးစိုးရိမ်စိတ်တွေလည်းရှိနေတဲ့အခါကျတော့ဒီပေါ်မှာကျွန်တော်တို့ဘယ်လိုသုံးသပ်လို့ရမလဲ
ဟုတ်ကဲ့ဆိုရင်ဒီရှိတာတဘာဝကြပါလေကျွန်တော်တို့လည်းစိုးရိမ်မှုတွေရှိပါတယ်ဒါပေမဲ့စိုးရိမ်မှုတွေကိုရေးကြည့်တာကလူလူရဲ့အခြေအနေနဲ့မျှော်လင့်ချက်ပါလူလူရဲ့အခြေအနေကဒီပြီးခဲ့တဲ့ဒီအစိုးရရဲ့ညံပြင်းမှုကြောင့်ကျွန်တော်တို့တရားစတာတွေပြုံးပြီးအခွန်နေဆုံးရှုံးချမ်းသာတဲ့လူတွေချမ်းသာပြီးတော့ဆင်းရဲတဲ့လူတွေကကြီးကျယ်ဆင်းရဲပြီးတော့ဆင်းရဲရင်းနဲ့တဲ့အနေအထားကိုကျွန်တော်ရောက်နေပါတယ်အဲ့ဒီအနေအထားကိုဒေါက်တာစုကြည်တို့အစိုးရတဲ့တက်လာလို့ရှင်တော့ကြီးမားတဲ့အပြောင်းလဲတွေဖြစ်လိမ့်မယ်လို့ဆိုရဲလူလူရဲ့မျှော်လင့်ချက်ကအရန်ကိုကြီးမားနေပါတယ်။အဲတော့အဲ့ဒီကိစ္စနဲ့ပတ်သက်တဲ့နေရာမှာအခုဖြစ်ခဲ့တဲ့ကိစ္စတွေအားလုံးကဒီကောင်းမွန်တဲ့အစိုးရကောင်းမွန်တဲ့အုပ်ချုပ်ရေးမရှိလို့လက်ယူလက်ဆန်းမှုတွေဟောခုနလိုဆရာမွေးတွေမွေးဖြစ်တဲ့အစိုးရတွေကြောင့်ဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီနေ့လိုအချိန်ဒီမှာတော့ပြည်သူလူထုရဲ့မျှော်လင့်ချက်တွေဖြည့်ဆည်းနိုင်အောင်ကျွန်တော်တို့ရဲ့တိုင်းပြည်လူလူဆဲဒုက္ခရောက်နေတဲ့အနေထားတွေကနေပြောအလင်းမြန်ကျွန်တော်တို့အဲ့ဒါတွေဆွဲတင်မှုလိုအပ်တဲ့အချိန်မျိုးအဲ့လိုလိုအပ်တဲ့အချိန်ကြီးဖြစ်တဲ့အတွက်စီးပွားရေးရာပိတ်ဆို့မှုတွေနဲ့ပတ်သက်လို့တော့ကျွန်တော်တို့ကတော့တူးချင်းပဲဖြစ်ဖြစ်ကျွန်တော်တို့ဒီလုပ်ငန်းတွေပဲရပဲဖြစ်ဖြစ်ပိတ်ဆို့မှုတွေကိုကျွန်တော်တို့ဒီရပ်တန့်စီခြင်းနဲ့ဖြေလျှော့ပေးစီခြင်းနဲ့ကျွန်တော်ယူဆပါတယ်ခင
်ဟုတ်ကဲ့ကိုစရာသူခုနပြောသလိုရုပ်လိုက်လို့ရှိရင်ကောင်းပါမလားဒီချိန်မှာတင့်တော်ရဲ့လားဆိုတော့စိုးရင်စိတ်တွေကိုရောကိုစရာသူဘလို့ပြန်ပြီးတော့တုံ့ပြန်တင်လဲ
ဒါကတော့ကျွန်တော်တို့ကတော့အခုဟာဟိုဒီမိုကရေစီဘက်ရောက်လာတာလည်းစိတ်မချသေးတော့သတိပက္ခတားကြည့်ခဲ့တယ်လေတစ်ဖက်နဲ့တစ်ဖက်ကအဲ့ကကြတော့စံတရားကတော့ရှိနေမှာပဲအဲ့တော့ပြေးကြတယ်ဒါနဲ့ကျွန်တော်တို့ကဟိုအောင်ပြန်ကြည့်လိုက်တယ်ဆိုရင်ဒီ sanction တွေရော့လာတာနဲ့အများဒီလူ့ခွင့်ရေးတွေပေါ့ကျွန်တော်တို့စီးပွားရေးခြေနေတော့ကောင်းလာတာတွေ့ရတယ်2012နောက်ပိုင်းအစပြီးတော့ပေါ့လေအဲ့ကကြတော့အဲ့ဒါဟိုဒါကျွန်တော်တို့ကပုံနေပါရင်းနဲ့ဆွဲကြည့်လိုက်ရင် sanction ရော့လာတဲ့အများကျွန်တော်တို့ကကောင်းလာတယ်အဲ့ဒါမျိုးဟိုဒီဒေါ်ဆန်းစုကြည်ဆက်လာတဲ့အချိန်မှာပို့ပြီးမြင်ရတယ်ပေါ့အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတော့ဘာလဲဆိုတော့ဒီဒေါ်ဆန်းစုကြည်ကအခုဆိုရင်တက်လာတာ9လရှိပြီဒီချိန်မှာကျွန်တော်တို့ကဟိုရင်းနှီးမြှုပ်နှံမှုပါညာအမေရိကန်တို့ဘာလို့စီကတိတ်ပြီးမဝင်နေဝင်နေတဲ့ခါကျဘာလို့ဖြစ်နေတာလဲဆိုသူတို့တွေက sanction ရှိတဲ့အတွက်ကြောင့်အမေရိကန်ဆိုရတာဒီကုမ္ပဏီတွေကိုစီးပွားရေးဒီလုပ်ခိုင်းတာတော့မှသူတို့တွေကညော့နေကြတယ်အဲ့တော့ငွေပေးငွေယူပါစားတကယ်တမ်းတော့အမေရိကန်တန်ရုံးဝန်ထမ်းတွေတော့ဟိုတကယ်တော့ဒီမြန်မာပြည်ကနေငွေပေးငွေယူလို့ရတာခက်တဲ့ပုံရှိနေ
ကိုစရာသူလိုင်းကတစ်ချက်ပြန်ထက်သွားပြန်ပါပြီကျွန်တော်တိုက်ဆွေးနွေးမယ်တော်တော်ရှင်တူအဲကိုစရာသူဟုတ်ကဲ့ကိုစရာသူလိုင်းတစ်ချက်လေးပြန်ထက်သွားလို့ပါဟုတ်ကဲ့ကျွန်တော်တိုက်ဆွေးနွေးမယ်တော်တော်ရှင်တူကိုဆက်ပြီးတော့ဖိတ်ခေါ်ပါမယ်သခိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံပင်ကြေးရွာကဦးကြအောင်ဦးကြအောင်တန်ခတ်ရည်ရွယ်မှုတွေရုပ်သိမ့်ပြီလားဆက်ထားသင့်သေးသလားခင်ဗျဟု
တ်ကဲ့ပါခင်ဗျာကျွန်တော်ဆင်းနေလို့ကတော့ကျွန်တော်ကတော့ဒီဒီကိုင်းကိုင်းမော်လိုက်ဝေယုံတာပါခင်ဗျာဝေယုံတယ်မဟုတ်ဘူး
ဟုတ်ဝေယုံတာဟုတ်ကဲ့ဆိုဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ရအောင်ပါအဲ့တော့မြန်မာနိုင်ငံကိုအမေရိကန်ကပိတ်ချုပ်တန်ခတ်အရေးယူထားခြင်းဟာမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးလူ့ခွင့်ရေးဓာတ်လူမှုတွေဖြစ်ရေးနဲ့ကြီးလက်တော့ရပါမကြအားလုံးကိုသူတို့ရန်ရရာစအရတားဆက်ဆက်ချက်ဖို့ကိုရည်ရွယ်ပြီးပြီဒီမှာအောက်မွန်ဒီရောသိက္ခာနာနဲ့ချင်းထုတ်ခါတယ်လို့ပဲကျွန်တော်အနေနဲ့ ကောက်ယူပါတယ်ဆိုတော့ညာလဲတိုင်းပြည်ရဲ့အခြေအနေကိုစောင့်ကြည့်ပြီးမှဖြည်းဖြည်းချင်းချော့တဲ့လို့ကျွန်တော်ကယူဆပါတယ်နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အစိုးရချက်အမိတော်ဆန်းစုကြည်ရဲ့အစိုးရကလည်းပဲအားကျုံမှန်တဲ့အထူးပဲဒီဆိုင်ဒီမှာကျွန်တော်တို့တိုင်းရင်သားညီကိုမောင်နှမအားလုံးကိုဓာတ်တူညီဖြစ်အောင်ကြိုးစားရင်သားမချဘဲနဲ့ကြိုးစားနေတဲ့အတွက်အချိန်လေးဖြစ်နေလို့ကျွန်တော်ကြိုးစားချင်တာကတော့ဒီလောက်ပါပဲဒါပေမဲ့ BOU အခွင့်အရေးအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အားပေးတဲ့အတွက်လည်းကျွန်တော်တို့ကလည်းအထူးပဲကျေးဇူးတင်ကြောင်းပြောကြလိုပါတယ်ဆိုကိုးစရာသူကျွန်တော်တို့ခုပြန်ပေးပါရစေကိုးစရာသူကလုံးဝမထားသင့်တော့အားလုံးကိုယူဆိုတော့ခုနပြောသလိုစစ်လက်နက်ပစ္စည်းပိုင်းကိစ္စကိုလည်းပဲကိုးစရာသူအနေနဲ့ကမထားစေချင်တော့ဘူးပေါ့အ
ဲစစ်လက်နက်ပစ္စည်းကတကယ်လို့မရောင်းချင်ဘူးဆိုရင်ကျွန်တော်တို့လွယ်လွယ်လေးပေါ့နော်ဒီဘက်ကဒီနေမှာတက်ကိုပြောလိုက်ခင်ဗျားတို့ကျုပ်တို့စီကလက်နက်မဝယ်နဲ့နောက်ပြီးရင်ဟိုဘက်မှာလည်းသူကလက်နက်ရောင်းတဲ့ American Company ဆိုတာကလက်နက်ဆိုတာဟိုအကျေကိုကြီးမားတဲ့ industry ဖြစ်တဲ့အတွက်ကြောင့်မလို့ American ဆိုရနဲ့တနည်းမဟုတ်တနည်းကိုပတ်သက်ရတယ်ပေါ့နော်ဆိုတော့သူက order မှာမှပဲထုတ်ရတယ်ပါညာဒီလိုမျိုးရှိတဲ့အခါကျတော့နည်းနည်းလေးဟန်ထားလိုက်ရင်ကိုသူတို့ကရောင်းဝယ်လုပ်မှာမဟုတ်အဲ့တော့အဲ့ကိစ္စကတော့ပူစရာမရှိဘူးပေါ့နော်နောက်ပြီးတော့ကျွန်တော်တို့ကဒီ American C ကလက်နက်ကမရရင်လည်းသူကအခြားအဝယ်မှာဆိုတော့လက်နက်ရောင်းတဲ့ဟာကတော့ခုနကလိုဖိတ်ဆို့ထားစရာမလိုပဲနဲ့ခုနကလိုတစ်ဖက်နဲ့တစ်ဖက်မင်းလည်းမဝယ်နဲ့ငါလည်းမရောင်းဘူးဆိုတဲ့ဟာမျိုးကိုလှုပ်ထားလိုက်ရင်အဆင်ပြေသွားမယ်ပေါ့နော်အဲ့ဒါမျိုးကျွန်တော်ကတော့အဲ့ဒါကတော့တိတ်တော့သိစားမရှိဘူးပြီးတော့ဒေါက်ဆန်းစုချီနေနေရလဲတက်နဲ့မော်ရိုနဲ့ကသူကပူပေါင်းဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်မဟုတ်ဘူးအခုသူ့နောက်ကိုတက်ကဥဆောင်မှုနောက်ကလိုက်နေတာတွေ့ရတဲ့အခါကျတော့အဲ့ဒါမျိုးပြောထားလိုက်ရင်တော့ဒီဆက်လက်နဲ့ကြည့်ကြည့်ဒီဘာတွေဝယ်ဖို့ဒီဘာတွေကမဝယ်အောင်လှုပ်ထားလို့ရမယ်ထင်တယ်ကျွန်တော်မြင်တော့လေနော်
ဟုတ်ကဲ့ဆိုကျွန်တော်အစုံမတက်ခင်မှာကျွန်တော်တို့အခုနောက်ထပ်အထင်6မိနစ်လောက်ကြာမှသေးတယ်အစုံမတက်ခင်မှာပင်နယ်ဆွေးနွေးသူနှူးစလုံးကဒီရုပ်ပေးရေးကိုလူလားသူတွေဖြစ်တဲ့ဟိုသဘောထားရှိသူတွေဖြစ်တဲ့အတွက်ကျွန်တော်ကပင်နယ်ဆွေးနွေးသူတွေအနေနဲ့ရှိသမျှဆန်းရှင်းတွေကိုယူလိုက်လို့ဟလာတမိုးလည်းတချို့ကိုယူလိုက်လို့ပေါ့လေအတော်များများကိုယူလိုက်လို့အတိကအကျိုးရှိစေမယ့်အချက်နှစ်ချက်စီပြောဖို့စဉ်းစားထားပြပါခင်ဗျာဦးတန်းဆွနနဲ့ကုစရာသူနဲ့ကျွန်တော်ခုနကတော့မယုတ်တင်နေဘူးလို့ဆွေးနွေးတော့တဲ့ထဲမှာဆလိုက်ပွေကုန်းကတော့ယုတ်ထရခက်တဲ့ယုတ်တာလွယ်အလုံးကိုမယုတ်သေးတဲ့မူလို့ဆွေးနွေးတာရှိတော့ဆလိုက်ပွေကုတ်အနေနဲ့လည်းပဲမယုတ်သေးတဲ့အတွေ့အတိကအကျိုးရှိစေမယ့်အချက်တစ်ချက်စဉ်းစားထားပြပါကျွန်တော်အချုပ်မှာအလုံးကိုအဲ့ဒီအခွင့်ရေးပေးပါမယ်ကျွန်တော်ကိုအမြန်ဆုံးနဲ့အထစ်မြေဆုံးပြောပြဖို့ပြင်ဆင်ထားပြပါခင်ဗျာကျွန်တော်အခုတည်းဆွေးနွေးမယ်နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်သူကထိုင်းနိုင်ငံကကိုဒီလေမူဆွေးနွေးရမယ်အလှပါခင်ဗျာ
ခင်ဗျာကျွန်တော်အနေကတော့ထိုင်းရှင်အလုံးကိုယုတ်တင်တာတော့ကျွန်တော်ပြောအများစုကတော့ကျွန်တော်အနေနဲ့တခုတည်းကျွန်တော်ပြောချင်ပါတယ်။နော်စစ်လက်နဲ့ပစ္စည်းကိုတော့ကျွန်တော်အနေနဲ့ဒီတားတဲ့တော့ဗောဗျာနော်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဖြစ်လာခဲ့လို့ရှိရင်နော်ကျွန်တော်တိုင်းသားပြည်သူတိုင်းသားလက်နက်ကင်အဖွဲ့အစည်းဝယ်ဒုက္ခပေးနေတာဖြစ်ပါတယ်။အဲ့ဒီအတွက်ကျွန်တော်အနေနဲ့ကတော့ဒီစစ်လက်နဲ့ပစ္စည်းကိုအဓိကကျွန်တော်အနေနဲ့ပြိပင်တင်တယ်လို့ကျွန်တော်မြင်တယ်။တခြားကိစ္စတော့ကျွန်တော်မဆိုလိုပါဘူး
။ဟုတ်ကဲ့ကိုတိလက်မူကျေးဇူးအများကြီးတင်ပါတယ်ကိုတိလက်မူကပင်နယ်ဆွေးနွေးသူဦးတန်းစုနိုင်ရဲ့သဘောထားဒူပုံရပါတယ်ဆလနယ်ပစ္စည်းကိုပိတ်ပင်ဆက်ပြီးတော့ပိတ်တင်သေးတယ်လို့ဆွေးနွေးပါတယ်ဆိုတော့ကျွန်တော်တို့အခုဓာတ်ရိုက်ဆွေးနွေးမဲ့သောတာရှင်တွေမရှိတော့တဲ့အခါမှာတော့ပင်နယ်ဆွေးနွေးသူနှူးနဲ့ခုနဆက်လိုင်းတို့ရဲ့သဘောထားအချုပ်တွေကိုကျွန်တော်သိပြရစီပထမဦးဆုံးဦးတန်းစုနိုင်ဒဏ်ခတ်ရမှုကိုဆလနယ်ပစ္စည်းကလွှဲပြီးတော့ကျွန်တော်တွေရုပ်တင်တဲ့အတွက်ရလာမဲ့အဓိကအကျိုးကျေးဇူးနှစ်ချက်ပြောပါခင်ဗျာ
အကျိုးကျေးဇူးတစ်ခုကတော့ကျွန်တော်တို့အခုဗမာပြည်မှာကျင်းနည်းနိုင်မှုနယ်ပယ်ကိုကြည့်လို့ရှိရင်အမေရိကန်နိုင်ငံဟာအောင်ဆုံးစစ်မှရှိနေပါတယ်။အမေရိကန်နိုင်ငံကကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်နိုင်ငံပါ။ဒီလိုဆန့်ရှင်းပြီးရုပ်လိုက်ခြင်းအပြင်ကျွန်တော်တို့အမေရိကန်နိုင်ငံကကျင်းနည်းမြုံနံသူတွေကျွန်တော်တို့ဗမာပြည်ကိုဝင်ရောက်လာဖို့အတွက်နော်အာခွင့်လန်းကောင်းတစ်ခုဖြစ်လာနိုင်ပါတယ်။နောက်တစ်ချက်ကအဲ့လိုအမေရိကန်နိုင်ငံကနေပြီးတော့ဒီကျင်းနည်းမြုံနံမှုတွေနည်းပညာတွေဝင်ရောက်လာမှကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းကလည်းကျွန်တော်တို့တိုးတက်လာမယ်လို့ထင်ပါတယ်။အဲဒီကိစ္စမှာကျွန်တော်တို့ကလူပုဂ္ဂိုလ်ရကန့်သတ်ချက်မထားဘဲနဲ့ကျွန်တော်တို့ sanction တွေကိုကျွန်တော်တို့ဖွင့်ပေးတယ်လို့ပြောတဲ့ကိစ္စကအဲလိုအမေရိကန်ကကုမ္ပဏီကြီးတွေလုပ်ငန်းကြီးတွေပမာပြည်တွေဝင်ရောက်လာပြီဆိုလို့ရှိရင်သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တိုင်းပြည်အတွက်ကျွန်တော်တို့ဒီမှာငါတို့ပြရခိုင်နှုန်းသတ်မှတ်ထားတယ်ဆိုလို့ရှိရင်အဲ့လောက်ထိပြင့်မိအောင်ကျွန်တော်တို့လုပ်နိုင်တဲ့ပုံစံတွေကသူတို့ပဲရှိတာပေါ့
။ဟုတ်ကဲ့
အဲ့ဒါကြောင့်ကျွန်တော်ကဒီကိစ္စကိုကျွန်တော်ကဟိုအားလုံးကျွန်တော်တို့ sanction ကိုဒီစီးပွားရေးနဲ့ပတ်သက်လွတ်ပေးတယ်လို့ကျွန်တော်တို့ဒီစာရုံးကျွန်တော်ပြောရတယ်
။ဟုတ်ကဲ့ကိုစရာသူ
Okay, na check bo. Check ka ro chana ro tiyo ko agu ni ara yo daw me. Daw le so chana ro tiyo ne siwa yi yo tacha ara myo ta pinya tin cha pi da bo no. Ara ri ya sa tiyo ma twa tin ni ya de ka ja ro tiyo ko ma ta agu chana ro a mi ku ni ya de. Aido tiyo ne ya chana ro a chi chi yin ni ye kaung di sauk tha daw nya le tiyo di yan a di nai ngan phit de. Ho a yin nong ga le chana ro ne ya ya so ni chi ka de ka ja ro tiyo ba ku a ku wa ra wo yo twa wo twae da american ga tu ye ကျွန်တော်တို့ကတရုတ်ပေါ်ပြီးကွာထားတာကြော့သွားပြီးတော့ဒီတစ်ဖက်မှာလည်းအမေရိကန်အားကိုကျွန်တော်တို့ရှိသွားမယ်ပေါ့နော်။မှာပညာသင်တန်းစပါညာပေါ့။အဲ့တော့နောက်တစ်ခုကတော့ဗာလဲဆိုတော့ဒီအမေရိကန်ကုမ္ပဏီတွေဝင်လာတဲ့အတွက်ကြောင့်ခုနကဒီလူခွင့်ရေးတဘာဝပတ်ဝန်းကျင်ရေနောက်ပြီးတဲ့ခါကျစီးပွားရေးအဲ့ကောင်တွေတက်သွားမယ်။လူခွင့်ရေးတို့ဘာလို့ဆိုတာဒါအလုပ်သမားဒါဘယ်လိုဆက်ဆံရမလ င်းရမယ်ဆိုတဲ့ဟာမျိုးနောက်ပြီးအခါကျရင်ကလေးလူသားမသုံးအောင်ဆိုတဲ့ဟာမျိုးလိုက်နာလာတဲ့အတွက်ကြောင့်မလို့မြန်မာကုမ္ပဏီ
ကိုစီယာသူလိုင်းရတစ်ချက်တစ်ချက်ပြတ်ပြတ်သွားပါတယ်ကိုစီယာသူကျွန်တော်မြန်မာကုမ္ပဏီ
ဆိုတဲ့ဘာလို့လူခွင့်ရေးလို့ဘာလို့မှအင်မတန်ကုန်မှဒါထိတ်တန်းမှရှိတယ်ပေါ့နော်အမြင့်ဆုံးလို့မပြောလို့ဆိုပေမဲ့ထိတ်တန်းမှရှိတဲ့အတွက်ကြောင့်သူတို့သာရောက်လာရင်မြန်မာနိုင်ငံရဲ့လူခွင့်ရေးရကျွန်တော်တို့စီးပွားရေးရသွားပအောင်ခြင်းဒါတွေကအများကြီးတိုးတက်သွားမယ်
ဟုတ်ကဲ့
အဲ့တော့နှစ်ချက်ပေါ့တစ်ကတော့တရုတ်ကိုမိကိုကရော့သွားမယ်နောက်တစ်ခုကတော့လူခွင့်ရေးစီးပွားရေးနဲ့သွားပအောင်ခြင်းမှာအများကြီးတိုးတက်သွားလို့ရှိတယ်နော်ဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ဆလိုင်းပွေကုန်းခုနပြောတဲ့အချိုးကျေးဇူးတွေကတဘာဝမကြဘူးလားခင်ဗျာဆလိုင်းအနေနဲ့ဒီဆက်ထားတဲ့အတွေ့ရမယ့်အချိုးကျေးဇူးနှစ်ခုပြောပါ
ဟုတ်ကဲ့ဘာအချိုးကျေးဇူးရမလဲဆိုရင်တော့ကျွန်တော်တို့လက်ရှိမြန်မာနိုင်ငံရဲ့အာဏာ25%ခန့်လုံးရထားတဲ့တပ်မတော်ကဩငါတို့ကြောင့်ဖြစ်တယ်ဆိုတော့တို့အတွက်ကောင်းလိမ့်မယ်ပြည်ပြည်ပြည်ပြောင်းတဲ့ပြည်ပြည်ဖို့အတွက်ပေါ့နော်နောက်ပြီးတော့မှကျွန်တော်တို့ပြည်သူလူထုရောနောက်ဟိုပညာရှင်တွေရောနောက်ပြီးတော့ဒီကုမ္ပဏီတွေစီးကျဝင်လာတဲ့ချိန်မှာအလုပ်လုပ်ကြိုင်နေသူတွေအတွက်တစ်နှစ်လောက်ဆိုရင်ကျွန်တော်တို့ပြင်ဆင်မှုအထင်ရမယ်အခုအရေးဒီမဖြစ်သေးပါဘူးခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ Facebook ကနေပြီးတော့ဒီ season ကို live လွှင့်နေတဲ့အချိန်မှာတော်လရှင်တောက်ကဆွေးနွေးထားတာရှိပါတယ်ဒါလေးကျွန်တော်ဖတ်ပြပါရစေမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲဟာအပြည့်အဝမရှိသေးပါဘူးတဲ့အထူးသဖြင့်2008ဖွဲ့စည်းပုံဥပဒေကိုအပြည့်အဝပြင်ဆင်ခြင်းအသစ်ပြန်လည်ရေးဆွဲခြင်းမရှိသေးသေး၍ပိတ်ဆို့မှုတွေအားလုံးကိုမယုတ်သိမ်းသင့်သေးပါဘူးဆိုပြီးတော့ကျွန်တော်တို့ Facebook Live ထုတ်လွှင့်ချက်မှာတော်ရရှိသူကဆွေးနွေးထားတာကိုတင်ပြရင်းနဲ့ဒီကနေ့စီစဉ်ကိုဒီမှာပဲညီအောင်ချိုးပြရစေပင်နိုင်ဆွေးနွေးပေးသူတွေဖြစ်ကြတဲ့ဦးတန်းစိုးနိုင်နဲ့ကိုစရာသူတိုက်ရိုက်ပါဝင်ဆွေးနွေးပေးကြသူတွေအားလုံးအထူးသဖြင့်နားဆင်ကြတဲ့တော်ရရှိသူတွေအားလုံးကို VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်သတင်းပတ်ဒီနေ့ဒီချိန်ဒီနေရာမှာပဲနောက်ထပ်အရေးကြီးတဲ့အကြောင်းအရာတစ်ခုကိုထပ်ပြီးဆွေးနွေးကြသေးတာပေါ့ခင်ဗျာ
မဆူမွန်စီစဉ်ထုတ်လုပ်ပြီးကိုကျော်ကျော်သိန်းဆွေးနွေးတဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်အခုတော့သတင်းချင်းညို့ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါအောင်ဗျာ
စီးရီးယားနဲ့မဟာမိတ်ရုရှားနဲ့အမေရိကန်တို့ပူးတွဲကြားဝင်ဆောင်ရွက်ပေးခဲ့တဲ့အပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုစီးရီးယားအစိုးရကလက်ခံကြောင်းအစိုးရပိုင်းစာနာသတင်းအေဂျင်စီမှစနေနေ့ကဖော်ပြထားပါတယ်။လူသားချင်းစာနာထောက်ထားသောအားဖြင့်အလက်ပုံမျိုးမှာပြစ်ခတ်မှုတွေကိုစတင်ရဆိုင်တော့မှာဖြစ်ကြောင်းစာနာသတင်းအေဂျင်စီမှဖော်ပြထားတာဖြစ်ပါတယ်။မြောက်ကိုရီးယားကပစ္စမအကြိမ်မြောက်နဲ့အပြင်းထန်ဆုံးနျူကလ িয়ার ဆန်တာမှုတစ်ခုလုပ်ဆောင်ခဲ့တဲ့နောက်တနေ့ဖြစ်တဲ့စနေနေ့မှာပဲတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကရေဒီယိုတက်တီကြွဓာတ်တွေပါဝင်နေတဲ့ပစ္စည်းတွေစတင်ရှာဖွေနေပြီလို့တောင်ကိုရီးယားရုံးဟပ်သတင်းမှာဖော်ပြပါတယ်။စုံစမ်းရေးအဖွဲ့တွေဟာဇင်နွန်လိုရေဒီယိုတက်တီကြွဓာတ်ပါဝင်နေတဲ့ပစ္စည်းမျိုးပါမပါဆန်တာဖို့လေတုနဲ့ရေနမူနာတွေကောက်ယူมาဖြစ်တယ်လို့လည်းအဲ့သတင်းမှာဖော်ပြထားပါတယ်။ US Open Tennis အမျိုးသမီးတိုးချင်းဘောလုံးပွဲမှာဂျာမနီနိုင်ငံသူ Angelique Kerber ကချက်သမရနိုင်ငံသူ Carolina Pliskova ကိုအနိုင်ရပြီးတော့2016ခုနှစ်ချန်ပီယံဆုကိုဆွတ်ခူးသွားပြီးဖြစ်ပါတယ်။အခု US Open မှာအနိုင်ရလိုက်တဲ့အတွက် Angelique Kerber ဟာအမျိုးသမီးတင်နစ်မှာကမ္ဘာနံပါတ်အဆင့်1ဖြစ်သွားပြီးဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရင်းမှုက Token မျိုးသက်ဖြစ်ပြီးအတန်လွင့် Engineer ကတော့ Zinat Abdulrahman ဖြစ်ပါတယ်။ဒီနေ့မနက်အတွက် VOA အစီအစဉ်တွေကို line meter 3040 48 50တို့အားဖြင့်တင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.